Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ5ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတရရထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်စမူယောခနာအခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါ
။ကျွန်မကတော့ဆုမြတ်မပါရှင်။ Saudi Arabia နိုင်ငံမဒီနာမြို့ကအစ္စလမ်ဘာသာဝင်တွေအတွက်ဘာသာရေးအရအထွတ်မြတ်ဆုံးဗလီတစ်ခုအပြင်မှာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။မလေးရှားနိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်တုန်းက night club တစ်ခုအပေါ်တိုက်ခိုက်မှုဟာ IS စစ်သွေးကြွားတွေရဲ့လက်ချက်ဖြစ်တယ်လို့မလေးရှားအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။ဒီလိုမျိုးသတင်းတွေကိုကိုရဲကောင်နဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြေညာပြီးကြားကြရမယ့်အထက်မှာဆိုရင်တော့
ဟုတ်ကဲ့တယ်ဟိုတပတ်လကအဲ့ဒီဟာတန်ဒီမရခိုင်ပြည်မဗုဒ္ဓဘာသာကိုယ်ပဲသူတိုင်းရင်းသားများဆိုတဲ့ဟာတခုကဆက်လာတယ
်။ရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရစီမင်းတရားဝင်ကြီးဦးမင်းအောင်မှာဆန္ဒပြမှုတွေလက်တလို့ဖြစ်နေတဲ့ရခိုင်ပြည်နယ်အရေးသတင်းဟောကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါ။ဒါအပြင်၃ရက်တာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတက်မက်ကနီနိုပလယ်ဝဲအောင်မင်းစွာပြီးဆုံးသွားပြီးတဲ့နောက်ဘလို့ဆုံးဖြတ်ချက်တွေချမှတ်လိုက်တယ်ဆိုတဲ့အကြောင်းသတင်းလွှာကဘာပေါ်မှာထူးထူးခြားခြားများပြားလာတဲ့ဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့ကဘာခေါင်းဆောင်တွေဆွေးနွေးကြဖို့ပြင်ဆင်နေကြတယ်ဆိုတဲ့အကြောင်းအနည်း240ပြည့်တဲ့အမေရိကန်လူလာရေးနေ့မှာအမေရိကန်နိုင်ငံသားမြန်မာနယ်ပွားတွေဘလို့ပါဝင်ဆင်နွှဲနေကြတယ်လဲဆိုစတဲ့အကြောင်းအရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရဲကောင်တို့ကပြောပြကြပါလိမ့်မယ်ခင
်။ Saudi Arabia နိုင်ငံမဒီနာမြို့ကအစ္စလမ်ဘာသာဝင်တွေအတွက်ဘာသာရေးအရအထွတ်မြတ်ဆုံးနေရာတစ်ခုဖြစ်တဲ့ Prophet Mosque ဘလီအပြင်ကစစ်ဆေးရေးဂိတ်မှာအသေးခံဘုံခွဲသူတယောက်ကဖောက်ခွဲတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်သူအထဲမဝင်နိုင်အောင်တားဆီးခဲ့ကြတဲ့လုံခြုံရေးအရာရှိ၄ယောက်တေဆုံးခဲ့တဲ့အပြင်၅ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ Saudi ပြည်ထောင်စုဝန်ကြီးဌာနကပြောပါရယ် AD 632မှာကွယ်လွန်သွားခဲ့တဲ့တမန်တော်မိုဟာမက်ကိုမြှုပ်နှံထားတဲ့ Prophet Bali ဟာအစ္စလမ်ဘာသာဝင်တို့အတွက်ဒုတိယမြောက်အထွတ်မြတ်ဆုံးဘာသာရေးအဆောက်အဦဖြစ်ပါရယ်နှစ်စင်မက္ကာဖျားဥလာတိခတ်မှာနှစ်စင်မက္ကာဖျားဖူးလာကြတဲ့ကဘာတဝမ်းကမွတ်စလင်တန်ပေါင်းများစွာသွားရောက်ဝေပြူကြတဲ့ဘလီလည်းဖြစ်ပါတယ်။ Saudi Arabia နိုင်ငံတခြားနေရာနှစ်ခုမှလည်းပောက်ကွဲမှုတွေတင်းနှင်လာနေကရှိခဲ့ပါတယ်။တခုကတော့ဒီနိုင်ငံအရှေ့ပိုင်း Cardiff မြို့က Shia ဘလီတခုမှအသေးခံဖောက်ခွဲမှုဖြစ်ပြီးတော့တခြားသေဆုံးသူရှိတယ်လို့တော့မသိရပါဘူး။အစောပိုင်းကတော့နိုင်ငံအနောက်ပိုင်း Jordan မြို့က American ကောင်စစ်ဝင်ရုံးသားမှအသေးခံသူကဘုံခွဲတိုက်ခိုက်ခဲ့တယ်လို့ပြည်ကျဲရေးဝန်ကြီးဌာနကပြောပါတယ်။ American အမှုတန်းတွေထဲမှထိခိုက်သေဆုံးသူမရှိဘူးလို့တန်ယုံကထုတ်ပြန်ပါတယ်ရှင်။
ဤရန်နိုင်ငံမြို့တော်ဘက်ဂရက်မှာတနင်္လာနေ့ကအသေးခံပြီးထရက်ကားနဲ့ဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ရမှာတိုက်ဆုံသူတွေရဲ့အလောင်းတွေထပ်ပြီးအပြက်စီးပုံတွေကတွေ့ရှိခဲ့တာကြောင့်ဒီဘုံခွဲတိုက်ခိုက်မှုကြောင့်တိုက်ဆုံသူအရေအတွက်တိုးမြင့်လာနေပါတယ်။ဒီဘုံခွဲတိုက်ခိုက်မှုကြောင့်တိုက်ဆုံသူအနည်းဆုံး152ဦးထိရှိနေပြီး2003ခုနှစ်ကအမေရိကန်တပ်ဖွဲ့တွေသိမ်းပိုက်မှုပြီးကလေးကအသေးပြောက်အများဆုံးဖြစ်တယ်လို့တနင်္လာနေ့ကဤရန်အာဏာပိုင်တွေကပြောပါတယ်။ IS အဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တာဖြစ်ကြောင်းကြေညာထားပြီးဘက်ဂရက်မြို့ရဲ့ကာရာဒါခရိုင်ကဈေးနေရာတစ်ခုမှာဖြစ်ပွားခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုဟာရှီးအိုက်မွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့လည်းသူတို့ကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်လူအနည်းဆုံး200လောက်လည်းဒဏ်ရာရရှိသွားပါတယ်။ကယ်ဆယ်ရေးလှုပ်ဆောင်သူတွေဟာပြာနဲ့အပျက်စီးပုံတွေကိုဂေါ်ပြားတွေသူတို့ရဲ့လက်တွေနဲ့တူးဖော်နေကြပြီးတေချေဒဏ်ရာရသူအရေအတွက်ဟာတိုးလာနေတယ်လို့အာဏာပိုင်တွေကပြောပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကဈေးကြီးတဲ့စားတောက်ဆိုင်တစ်ခုမှာစနေနေ့မနေ့တုန်းကတိုက်ခိုက်ခံရမှုအတွင်းဒဇာဂန်အဖြစ်ဖမ်းဆီးခံထားရသူတချို့ကိုဒီစုံစမ်းစစ်ဆေးသူတွေကစစ်ဆေးမေးမြန်းနေပါတယ်။ရဲအရာရှိ2ယောက်အပြင်လူပေါင်း20တေဆုံးခဲ့တဲ့တိုက်ခိုက်မှုအတွင်းကဲတင်နိုင်ခဲ့တဲ့ဒဇာဂန်13ယောက်ထဲက5ယောက်ကိုဆက်လက်ထိန်းသိမ်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သူတို့ကိုမတင်ကားလို့ထိန်းသိမ်းထားတာလားဒါမှမဟုတ်ရေစုံစမ်းစစ်ဆေးမှုအတွက်အရေးပါတဲ့အချက်အလက်တွေရနိုင်မယ်လို့ယုံကြည်တာကြောင့်မေးမြန်းနေတာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။စစ်သွေးကြွားလို့မတင်ကားသူတယောက်အပါအဝင်အမျိုးသား2ယောက်ကိုစစ်ဆေးမေးမြန်းနေတယ်လို့ရဲချုပ်ကြီး AKM Shahidul Haq ကတင်းလာနေတော့ကပြောကြပါတယ်အဲ့ဒီနှစ်ယောက်ဟာဒဇာဂန်တွေတဲကလားဆိုတာကိုတော့သူကပြောဖို့ညင်းခဲ့ပေမဲ့ဒဏ်ရာတွေကိုစစ်ရုံတစ်ခုမှကုသပေးနေတယ်ဆိုတာတော့ဟုတ်တယ်လို့ပြောကြခဲ့ပါတယ်စားတောက်ဆိုင်ကိုစီးနှင်းတိုက်ခိုက်စဉ်တေဆုံးခဲ့သူတွေအတွက်တင်းနှင်းလာနေကပြုတ်လုတဲ့အောင်းမေပွဲကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာတက်ရောက်ပြီးတော့ဂုဏ်ပြုခဲ့ပါတယ်တေဆုံးသွားသူတွေထဲမှာအိန္ဒိယအပြင်အီတလီဂျပန်နဲ့အမေရိကန်နိုင်ငံသားတွေပါဝင်ကြတဲ့အတွက်အထိမ်းအမှတ်ခန်းနာမှာနိုင်ငံကိုစားပြုအလံတွေချိတ်ဆွဲခဲ့တယ်လို့သက်ဆိုင်ရာတပ်အမတ်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်
2000 ခုနှစ်စက်တင်ဘာလ17ရက်နေ့ကနယူးယောက်နဲ့ဝါရှင်တန်ဒီစီမြို့တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆော်ဒီအာရေဗျနိုင်ငံနဲ့ဆက်ဆံမှုရှိနိုင်ကြောင်းဖော်ပြထားတဲ့လူတွေရဲ့စာရင်းသစ်တစ်ခုထွက်ပေါ်လာပါတယ်။လူပေါင်း 3000 နီးပါးသေဆုံးခဲ့တဲ့အဲ့ဒီအကြမ်းဖက်မှုမှာဆော်ဒီအစိုးရကငွေကြေးထောက်ပံ့မှုတွေလုပ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေပါဝင်တဲ့စာမျက်နှာ 28 မျက်နှာပါလက်ရှိမှာလွှတ်ထားဆဲဖြစ်တဲ့အစီရင်ခံစာကိုသမ္မတဥပမာကလူသိရှင်များထုတ်ပြန်မှုတင့်မတင့်ကိုစဉ်းစားနေစဉ်မှာအခုလိုစာရင်းသစ်ထွက်ပေါ်လာတာဖြစ်ပါတယ်။ဖိုင်တွဲအမှတ် 17D လို့ခေါ်တဲ့အဲ့ဒီစာရင်းမှာဆော်ဒီနိုင်ငံသားအများစုဖြစ်တဲ့လူပေါင်း30ကျော်ရဲ့နာမည်တွေပါဝင်ပြီးသူတို့ဟာနယူးယောက်မြို့ World Trade Center အဆောက်အဦးနဲ့ဝါရှင်တန်ဒီစီကပင်တဂွန်စစ်ဌာနချုပ်အဆောက်အဦးတွေကိုလေယာဉ်ပြန်မေးဆွဲပြီးဝင်တိုက်ခဲ့တဲ့ပြန်မေးသမားအချို့နဲ့တွေ့ဆုံစကားပြောခဲ့တဲ့သူတွေဖြစ်ကြပါတယ်။အဲ့ဒီလေယာဉ်ပြန်မေးသမား 19 ဦးနဲ့ 15 ဦးဟာဆော်ဒီနိုင်ငံသားတွေဖြစ်ပါတယ်။စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုအကြောင်းအမေရိကန်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ပူးတွဲဥက္ကဋ္ဌဖြစ်ခဲ့သူ Florida ပြည်နယ်အထက်လွှတ်တော်အမတ်ဟောင်းဘော့ဂရေဟန်ကအဲ့ဒီဖိုင်နွေအမှတ်18စာရင်းသစ်ပါအချက်လက်အများစုဟာသမ္မတဥပမာကနိုင်ငံကိုထုတ်ပြန်မှုစဉ်းစားနေဆဲဖြစ်တဲ့ 28 မြင်နာပါအစီရင်ခံစာကိုအခြေခံတာဖြစ်တယ်လို့ABC သတင်းဌာနကပြောပါတယ်။လေယာဉ်ပြန်မေးသမားတွေဟာတိုက်ခိုက်မှုတွေမလုပ်ခင်မှာအမေရိကန်ပြည်ထောင်စုအတွင်းဆော်ဒီရဲ့ကြေပြတ်မှုနဲ့ထောက်ပံ့ကူညီမှုတွေရခဲ့တယ်လို့
ဘော့ဂရီဟန်ကပြောပါတယ်။ဆော်ဒီအစိုးရကတော့အဲ့ဒီဆွဆွဲမှုတွေမှန်ကန်မှုမရှိတဲ့အကြောင်းထပ်တလဲလဲညှင်းဆန်ထားပါတယ်။ဘီအိုအေဗီကတည်းကမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက် 6:00ကနေခုနှစ်နာရီအထိလိုင်းဒိုမီတာ32kHz 93.9၊လိုင်းဒိုမီတာ46kHz 65ခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အင်္ဂါနေ့မနေ့ဖက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မလေးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းက night club တစ်ခုမှာလက်ပစ်ဘုံးနဲ့တိုက်ခိုက်ခံရမှုဟာ IS သွေးကြော်ရဲ့လက်ချက်ဖြစ်တယ်လို့မလေးရှားအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဖမ်းဆီးခံထားရသူ၂ယောက်ကိုဓာတ်ရိုက်ညွှန်ကြားမှုတွေပေးသူဟာမလေးရှား IS တိုက်ခိုက်ရေးသမားလို့သိကြသူမိုဟာမက်ဝန်ဒီမိုဟာမက်ဂျေဒီဖြစ်တယ်လို့ရဲချုပ်ခါလစ်အဘူဘာကာကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ မလေးရှားမြေပေါ်မှာတိုက်ခိုက်ဖို့ IS စစ်သွေးကြွားတွေစူးစမ်းနေတာ6ချိန်မြောက်ရှိခဲ့ပြီးတော့အခုတစ်ခေါက်ကတော့ IS တွေဘက်ကပထမဆုံးအအောင်မြင်မြင်တိုက်ခိုက်နိုင်ခဲ့ပုံရတယ်လို့မလေးရှားတာဝန်ရှိသူတွေကပြောပါတယ်။ကွာလာလမ်ပူမြို့တော်အနီးရှိပူချောမြို့ကမိုဗီဒါ night club မှာဂျွန်လ22ရက်နေ့ညတော့ကဥရောပဖလားဘောလုံးဘိုလူပွဲဓာတ်ရိုက်ပြသမှုကိုပရိသတ်တွေကြည့်နေကြစဉ်တိုက်ခိုက်ခံခဲ့ရတာပါ။သေဆုံးသူမရှိခဲ့ပေမဲ့8ယောက်ဒဏ်ရာရခဲ့ပါတယ်။ တိုက်ခိုက်မှုနဲ့ဓာတ်ရိုက်ဆက်နွယ်နေသူ2ယောက်ကိုလည်းရဲကဆက်ပြီးတော့ရှာဖွေနေပါတယ်။ဖမ်းမိထားတဲ့15ယောက်ထဲမှာယာရုငယ်တဲ့ရဲအရာရှိ2ယောက်လည်းပါဝင်ပါတယ်။ဒီတိုက်ခိုက်မှုကိုလူစိုးခိုင်းတွေကြားဒါမှမဟုတ်ရင်စီးပွားရေးရန်လိုမှုကြောင့်တိုက်ခိုက်တာလို့ရဲကအစောပိုင်းမှာထင်ခဲ့ပေမဲ့ IS အဖွဲ့က သူရဲ့ Facebook ပေါ်မှာတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာတော့စုံစမ်းစစ်ဆေးမှုတွေကို IS ဘက်ကအာရုံပြောင်းခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။IS စစ်သွေးကြွအဖွဲ့ကမကြခင်တုန်းကပဲထုတ်ပြန်ခဲ့တဲ့အရှိတောင်အာရှက IS တိုက်ခိုက်ရေးသမားတွေအကြောင်းဗီဒီယိုတစ်ခုထဲမှာတော့ IS ပေါ်ထောက်ခံကြသူတွေကိုအိမ်ပြန်မထွက်ကြဖို့နဲ့ IS အဖွဲ့ကြီးရဲ့အောက်မှာစီစီလုံးလုံးနဲ့ဒေတာရင်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်ကြဖို့တိုက်တွန်းထားပါတယ်ရှင်။
တရုတ်နဲ့အာဆီယံနိုင်ငံအချို့ကြားတောင်တရုတ်ပင်လယ်ရေပြင်ပိုင်နက်အငင်းပွားမှုတွေကိုငြင်းငင်းစွာအဖြေရှာကြဖို့အားပေးထောက်ခံကြောင်းကမ္ဘောဒီးယားနဲ့မြန်မာနိုင်ငံတို့ကထပ်လောင်းပြောကြားခဲ့ကြပါတယ်။ဝန်ကြီးချုပ် ဟွန်ဆန်နဲ့အသက်ခန့်အချင်းခံရတဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာမြန်မာတပ်အမတ်တွေဥမြင့်စိုးတို့တွေ့ဆုံပြီးခုလိုတိုက်တွန်းကြောင်းဟွန်ဆန်ကမနေ့ကသူ့ရဲ့ Facebook ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအနီးကဆုံးမဟာမိတ်နိုင်ငံတွေလို့ယူဆရတဲ့ကမ္ဘောဒီးယားမြန်မာနဲ့လာအိုနိုင်ငံတွေဟာတောင်တရုတ်ပင်လယ်ပြဿနာအငင်းပွားမှုဖြေရှင်းရေးကိုပြင်ပကဝင်ရောက်ဆက်ဖက်မှုကိုပြင်းထန်ထန်ဆန့်ကျင်တဲ့နိုင်ငံတွေလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ရေပိုင်နက်အငင်းပွားမှုကိုဖြေရှင်းရမှာဒီဟိတ်ရှိနိုင်ငံတကာရေပြင်ပိုင်နက်ခုံရုံးရဲ ှုပြီးခဲ့တဲ့လကအာဆီယံထိပ်သီးညီလာခံမှာအာဆီယံအဖွဲ့ဝင်နိုင်ငံအချို့ကကြိုးပမ်းခဲ့ပြီးမြဲအဲ့ဒီသုံးနိုင်ငံရဲ့ကောက်ကမှုတွေကြောင့်မအောင်မြင်ခဲ့ဘူးလို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။တောင်တိုပင်လယ်ပြည်နာဟာရေပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့နိုင်ငံတွေကြားဖြေရှင်းရမယ့်ကိစ္စသာဖြစ်ပြီးအာဆီယံအဖွဲ့ကြီးတစ်ခုလုံးအနေနဲ့တုံ့ပြန်စရာမလိုဘူးလို့ဝန်ကြီးချုပ်ဟွန်ဆန်ကပြောခဲ့ပူပါတယ်။
တရုတ်နိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာသတင်းနှစ်ပတ်ကျော်ကြာမိုးသီးထန်စွာရွာပြီးတော့ရေကြီးမှုကြောင့်သေဆုံးပျောက်ဆုံးနေသူပေါင်း200ထက်မနည်းရှိနေပါတယ်ရှင်။
ဒီတန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲကောင်တို့ကြီးညာသွားကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးတော့မှာပါအရင်ဆုံးတော့ကမ္ဘာတစ်လွှာကဒုက္ခသည်တွေအရေးသတင်းနဲ့ဆက်ပါမယ်ကမ္ဘာပေါ်မှာဘယ်တော့ကနေမှမတူများပြနေတဲ့ဒုက္ခသည်တွေနဲ့နိုင်ငံရွှေပြောင်းအခြေချနေထိုင်သူတွေရဲ့ပြဿနာကိုကမ္ဘာနိုင်ငံတွေဘက်ကတာဝန်တည်စွာလူသားဆန်စွာကူညီဆောင်ရွက်မဲ့ဂရိအာမခံချက်အစ်စ်တွေရရှိနိုင်ရေးကိုရည်ရွယ်ပြီးတော့ဒုက္ခသည်နဲ့ရွှေပြောင်းသူများဆိုင်ရာကုလသမဂ္ဂထိပ်သီးအစည်းအဝေးကိုစက်တင်ဘာလထဲမှာကျင်းပဖို့ရှိနေပါတယ်နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာကျင်းပမဲ့အဲ့ဒီထိပ်သီးအစည်းအဝေးကိုနိုင်ငံပေါင်း150ထဲမှနေခေါင်းဆောင်တွေတက်ရောက်ကြမယ်လို့ခန့်မှန်းရပါတယ်။လက်ရှိရင်ဆိုင်နေကြရတဲ့ရွှေပြောင်းဒုက္ခသည်တွေပြဿနာကိုနိုင်ငံတွေအားလုံးလက်တွဲဖြေရှင်းကြဖို့ကုလသမဂ္ဂအဖွဲ့ကြီးကမျှော်လင့်နေတဲ့အကြောင်းကုလသမဂ္ဂဥရောပဌာနချုပ်ရုံးဆိုင်ရာဆွစ်ဇာလန်ဂျနီဗာမြို့ကနေလီဇာရှလင်းသတင်းပေးပို့ထားတာကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။
ကုလသမဂ္ဂဒုက္ခသည်များအေဂျင်စီရဲ့အစီရင်ခံစာအရပြီးခဲ့တဲ့2015ခုနှစ်အတွင်းလူပေါင်း65သန်းဟာနေရက်တွေကိုဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။အဲ့ဒီထဲမှာဒုက္ခသည်အရေအတွက်ကသန်း20ဖြစ်ပြီးတော့ကျန်တဲ့သူတွေကတော့ဖြီးရင်းမှာအိုးအိမ်ဖြစ်ထွက်ခွာလာရသူတွေဖြစ်ကြပါဗျ။အဲ့လိုလူမျိုးတွေအပြင်ဆင်းရဲမွဲတေမှုရာသီဥတုဖောက်ပြန်မှုနဲ့တဘာဝဘေးဒဏ်တွေကြောင့်တခြားနိုင်ငံတွေမှာပုံမကောင်းမွန်တဲ့ဘဝတွေကိုရှာဖွေဖို့ရွှေ့ပြောင်းထွက်လာကြသူတွေကလည်းတန်းပေါင်း10ခန်းကျော်ရှိပါတယ်။အခုလိုမျိုးအလုံးအရင်းနဲ့နေရက်ဆွန့်ခွာလာကြသူတွေရဲ့ပြဿနာကိုတနိုင်ငံချင်းစီကဖြေရှင်းနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂကပြောပါတယ်။ဒုက္ခသည်နဲ့ရွှေပြောင်းအခြေချသူတွေရဲ့ပြဿနာကိုတာဝန်သိပြီးအစီအစဉ်တကျဖြစ်အောင်လို့နိုင်ငံတကာအတိုင်းအဝိုင်းကပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ပြောထားပါတယ်။နေရက်ရွှေပြောင်းလာကြသူအရေအတွက်ကိုကြည့်ရင်ထိတ်လန့်စရာဖြစ်ပေမဲ့နိုင်ငံတွေအနေနဲ့များလာတဲ့အရေအတွက်ကိုပြဿနာလို့မြင်နေရင်မှားတယ်လို့စက်တင်ဘာထိပ်သီးအစည်းအဝေးအတွက်အထူးအကြံပေးကယ်ရန်ကွန်နင်းအဘူဇာယီကဆိုပါတယ်
It certainly is a crisis for the families of refugees and migrants sometimes.
ဒုက္ခသည်မိသားစုဝင်တွေနဲ့အခြေချပြောင်းရွှေ့လာကြတဲ့မိသားစုတွေအတွက်သိက္ခာစိုးရင်စရာအခြေအနေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။အလားတူပဲသူတို့ရောက်သွားတဲ့နိုင်ငံတွေဘက်ကလည်းဘေးကျန်န်ကျအခြေအနေမျိုးကိုကြုံကြရတာမှန်ပါတယ်။ဒါပေမဲ့နိုင်ငံတွေအားလုံးကုလသမဂ္ဂဖွဲ့စည်းတွေအားလုံးအတူလက်တွဲပြီးဆောင်ရွက်ကြမယ်ဆိုရင်တော့ခက်ခဲတဲ့ပြဿနာတစ်ခုဖြစ်တော့မှာမဟုတ်ပါဘူး။
ဒုက္ခသည်တွေနိုင်ငံပြောင်းအခြေချသူတွေဟာနိုင်ငံတကာနေဆက်တွေတခါတရံနိုင်ငံတစ်ခုမကကိုဖြတ်တန်းသွားလာနေကြတဲ့အတွက်နိုင်ငံတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြရမယ်လို့သူကပြောပါတယ်။နိုင်ငံတစ်ခုရဲ့ဆောင်ရွက်ချက်ကနောက်နိုင်ငံတစ်ခုအပေါ်မှာသွားပြီးတော့တက်ရောက်မှုရှိတယ်ဆိုတာကိုလည်းအခုလိုထောက်ပြပါတယ်
။ One good recent example of course is what Kenya has suggested about sending its refugees back the ones they've had.
လာလာလာဥပမာတစ်ခုကိုပြရမယ်ဆိုရင်ကင်ညာနိုင်ငံကသူ့နိုင်ငံထဲမှာရှိနေတဲ့ဒုက္ခသည်တွေကိုပြန်ပို့မယ်အရေးအယံပြောကြားနေပါလေလွန်ခဲ့တဲ့နှစ်30ကတည်းကကင်ညာမှာရောက်နေကြတဲ့ဒုက္ခသည်တွေဖြစ်ပြီးနှစ်သိန်းလောက်ကသိက္ခာစီးရဲဒုက္ခရောက်နေတဲ့အခြေအနေမှာနေနေကြရတာပါအဲ့ဒီသူတွေကိုကင်ညာကဆက်လက်မခံနိုင်တော့ဘူးလို့ပြောခဲ့ပြီးမကြပါဘူးဆူဒန်နိုင်ငံအီသီယိုးပီးယားနိုင်ငံနဲ့တခြားနိုင်ငံတွေကလည်းသူတို့စီမှာရှိနေတဲ့ဒုက္ခသည်တွေကိုပြန်ပို့မယ်ဆိုတာမျိုးပြောတံတွေထွက်လာကြပါတယ်
မြန်မာနိုင်ငံမှာတော့တိုက်ပွဲတွေရှိနေဆဲဖြစ်တဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ပဋိပက္ခတွေဖြစ်ထားတဲ့ရခိုင်ပြည်နယ်တို့မှာနေရက်စွန့်တိမ်းရှောင်နေကြရတဲ့ဒုက္ခသည်တွေထောင်တောင်းချီရှိနေပါတယ်။အဲဒီသူတွေအနေနဲ့နေ့စဉ်ဘဝရပ်တည်ဖို့အတွက်ရုန်းကန်နေကြရတဲ့အပြင်ပညာရေးနဲ့ကျန်းမာရေးဆောင်ရှားမှုတွေလည်းမရရှိတဲ့အခြေအနေကိုကိုယ်တိုင်မြင်တွေ့ခဲ့ရတယ်လို့အဲဒီဒေသတွေကဒုက္ခသည်စခန်းတွေကိုပြီးခဲ့တဲ့သတင်းပတ်တွေထဲမှာပဲတွားရောက်ခဲ့တဲ့မြန်မာနိုင်ငံလူ့ကိုယ်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကပြောကြားခဲ့ပါတယ်။အဲ့ဒီဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေဟာတိတ်ကိုအရေးကြီးပေမဲ့အခုအညီလိုအပ်နေတဲ့နေရာတော်တော်များများစီကိုသွားနိုင်ဖို့အခုအညီတွေအရောက်ပို့ပေးနိုင်ဖို့ခက်ခဲတဲ့အခြေအနေတွေကြားရတဲ့အပေါ်မှာလဲစိုးရိမ်နေလို့မစ္စယန်ဟီလီကသူ့ရဲ့မြန်မာနိုင်ငံခီးစဉ်ကြေညာချက်ထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံကအပါအဝင်အခုအညီလိုအပ်နေသူတွေကိုလူသားချင်းဆိုင်ရာထောက်ပံ့မှုတွေပေးနိုင်ဖို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂတွင်းရေးမှူးချုပ်စတီဗင်အိုဘရိုင်ယန်ကဂျွန်လ29ရက်နေ့ကပဲနိုင်ငံတကာအလှူရှင်တွေကိုပန်ကြားခဲ့ပါတယ်။စက်တင်ဘာလ19ရက်နေ့ကျရင်နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပမဲ့ထိပ်သီးစည်းဝေးပွဲကြရင်တော့ဒုက္ခသည်တွေနေရက်ပြောင်းရွှေ့သူတွေသူတို့နေရက်တွေကိုစွန့်ခွာနေကြရတဲ့အဓိကအကြောင်းပြဿနာကိုဘယ်လိုဖြေရှင်းကြမလဲ။တခါလူကုန်ကူးသူတွေနိုင်ငံတွေထဲတရားမဝင်ဝင်ရောက်နိုင်အောင်လှုပ်ပေးနေသူတွေကိုဘယ်လိုထိထိရောက်ရောက်အရေးယူကြမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ နိုင်ငံတွေကိုဖြတ်ကျော်သွားရောက်နေတဲ့ဒုက္ခတွေတွေနိုင်ငံပြောင်းအခြေချသူတွေကိုသက်ဆိုင်ရာနိုင်ငံတွေဘက်ကကြိုးစားလက်ခံတဲ့အခြေအနေတိုးတက်ဖို့နဲ့နေဆက်ဖြတ်ကျော်သွားခြင်းသူတွေကိုလူသားဆန်ဆန်တုံ့ပြန်ကြဖို့အတွက်လဲကုလသမဂ္ဂကနိုင်ငံတွေကိုတိုက်တွန်းထားပါတယ်ဒုက္ခတွေတွေနိုင်ငံရွှေပြောင်းသူတွေနဲ့ပတ်သက်လို့အနှုတ်သဘောဆောင်တဲ့ပြောဆိုမှုတွေကိုတိုက်ဖြတ်နိုင်ဖို့အတွက်နိုင်ငံသားသားမလိုလားတဲ့အမြင်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုလည်းကုလသမဂ္ဂကလှုပ်သွားမယ်လို့ကုလသမဂ္ဂထိပ်သီးစည်းဝေးပွဲအတွက်အထူးအကြံပေးကပြောပါတယ်။စက်တင်ဘာလ20ရက်နေ့ကျရင်တော့အမေရိကန်သမ္မတဘရက်အိုဘားမားကကမ္ဘာကောင်းဆောင်များထိပ်သီးဆွေးနွေးပွဲကိုဥဆောင်ကျင်းပမှာဖြစ်ပါတယ်။ကမ္ဘာတဝန်းဒုက္ခသည်တွေကိုကူညီရေးအစိုးရတွေဘက်ကတိတာထူးခြားတဲ့အလှငွေကတိကဝတ်တွေပေးကြအောင်သမ္မတအိုဘားမားကရည်ရွယ်ဆောင်ရွက်မှာဖြစ်ပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မှာရှိတဲ့ဗုဒ္ဓဘာသာကိုးကွယ်သူဒေသခံတိုင်းရင်းသားများဆိုတဲ့အတုံးနှုံးကိုရခိုင်ပြည်နယ်အစိုးရကပေးချပါတယ်။ရခိုင်ပြည်သူတွေလိုလားချက်အတိုင်းရခိုင်လူမျိုးလိုသာခေါ်ဝေါ်တုံးဆွဲမယ်လို့ပြည်နယ်အစိုးရကထုတ်ပြန်ပါတဲ့အတုံးနှုံးခေါ်ခေါ်လေးနဲ့ပတ်သက်ပြီးတော့ဆန္ဒပြဖို့တွေပေါ်ပေါက်နေသလိုပြည်နယ်တွင်းကနိုင်ငံသားစီစီရေးလုပ်ငန်းတွေမှာလည်းလူမှုပါဝင်မှုကနည်းသေးတယ်ဆိုတဲ့အကြောင်းကိုမတ်တိန်ကြီးထိုက်ကစူးစီးတင်ပြထားတာနားဆင်ကြပါခင်ဗျာ။
ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးတနင်္ဂနွေနေ့တုန်းကရဟန်းရှင်လူအများအပြားဆန္ဒပြတောင်းဆိုနေကြတာဖြစ်ပါလေ။ရခိုင်ပြည်နယ်တွင်နေထိုင်ကြသူတွေကိုခေါ်ဝေါ်သုံးဆွဲနေတဲ့နာမည်တွေနဲ့ပတ်သက်ပြီးမကြေနပ်တန်နေလဲထွက်ပေါ်လာနေပါလေ။ဒီချိန်မှာပဲရခိုင်ပြည်သူတွေရဲ့လူလားချက်အတိုင်းရခိုင်လူမျိုးလိုသာခေါ်ဝေါ်သုံးဆွဲမယ်လို့ရခိုင်ပြည်နယ်အစိုးရကတနင်္လာနေ့မှာကြေညာပါတယ်။ရခိုင်အစိုးရရဲ့ပြောခွင့်ရစီပင်သားရရေးဝင်ကြီးဦးမင်းအောင်က VOA ကိုအခုလိုပြောပါတယ်။
ဟုတ်ကဲ့ဟိုတပတ်ကအဲဒီကတန်ဒီမရခိုင်ပြည်မဗုဒ္ဓဘာသာကိုယ်ပဲသူတိုင်းရင်းသားများဆိုတဲ့ဟာတခုကထွက်လာတယ်ဗျအဲဒီဟာကြတဲ့ကဒီကျွန်တော်ရခိုင်ပြည်မရခိုင်ပြည်မျိုးဆိုတဲ့ဟာပျောက်နေတာပေါ့နော်အဲ့ဒါကိုအဖြစ်မခံနိုင်ဘူးအဲ့ဒါကြောင့်ရခိုင်ပြည်မရှိတဲ့ရခိုင်တိုင်းရင်းသားတွေနည်းနည်းရခိုင်လူမျိုးအစ်အတုံးဆွေးမယ်ဆိုတဲ့ဟာမျိုးဗုဒ္ဓဘာသာတွေလို့မဟုတ်ဘူးပေါ့ဗျာရခိုင်ပြည်ရဖို့ဗုဒ္ဓဘာသာလို့မဟုတ်တော့ဘူးပေါ့ရခိုင်ပြည်ရရခိုင်တိုင်းရင်းသားတွေပေါ့အဲ့ဒါမျိုးတုံးဆွေးမယ်ဆိုတာကိုထုတ်ပြန်လိုက်တာပါသမတတော်မဟုတ်ဘူးဗျအဲ့ဒါလေဒီကြံကြရဟိုဟာလက်တောင်ထပ်တာတွေ့လိုက်တယ်အဲ့ဒီအတုံးနှုံးလေးတုံးပြီးတော့လေဒီရခိုင်ပြည်မဗုဒ္ဓဘာသာကိုယ်ကသူတိုင်းရင်းသားများဆိုတဲ့အတုံးနှုံးလေးတုံးပြီးတော့ထွက်လာတာရှိခဲ့တယ်အဲ့ဒါလေးကိုကျွန်တော်ဟာဒီနေ့အစိုးရအနေနဲ့ကတော့ဒါရခိုင်တိုင်းရင်းသားများဆိုတဲ့အတုံးလေးတုံးမှာပေါ့ဆိုတဲ့ဟာမျိုးပြန်ထုတ်ပြန်လိုက်တာပါ
ရခိုင်ပြည်နယ်တွင်မှာပြီးခဲ့တဲ့အစိုးရလက်ထက်ကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံတွေကြောင့်အတိုင်းဝိုင်းနှစ်ခုကြားယုံကြည်မှုပြောင်းနေတဲ့အခြေအနေကိုဖြစ်ရှင်းမှုစ조사တဲ့အနေနဲ့ရခိုင်ပြည်နယ်တွင်ကကိုကိုကိုရိုဟင်ဂျာတွေလို့ပြောဆိုနေသူတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့ကုလသမဂ္ဂမှာမြန်မာအစိုးရကတရားဝင်ပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်မှာလည်းနိုင်ငံသားစီစီရေးလုပ်ငန်းတွေကိုတစ်ဖက်ကစတင်လှုပ်ဆောင်ပါတယ်။ရခိုင်မြို့နယ်သုံးခုတို့မှာစမ်းသပ်လှုပ်ဆောင်ပြီးမှာတော့မွတ်စလင်အတိုင်းဝိုင်းအများစုရှိရာမောင်တော်နဲ့ဘူးတီတောင်မြို့နယ်တွေမှာလည်းအခုနိုင်ငံသားစီစီရေးလုပ်ငန်းတွေကိုစတင်နေပါတယ်။မောင်တော်ခရိုင်လူဝင်မှုကြီးကြပ်ရေးဌာနရဲ့ဦးစည်းမှုဦးတန်းရွှေကလက်ရှိနိုင်ငံသားစီစီရေးလှုပ်ဆောင်နေတဲ့အခြေအနေကိုအခုလိုပြောပါတယ်
။ပထမ၄နေရာကကြာတော့ကျွန်တော်ဟိုမှာကွင်းကိုသတ်မှတ်ပြီးတော့ဖြစ်နိုင်တဲ့ဟာတွေကိုတကယ်လုပ်မဲ့နေရာလေးကိုသတ်မှတ်ပြီးတော့ဒီကနောက်အင်အားအများအများနဲ့ကျွန်တော်သွားဆင်းပါတယ်။တဲ့နဲ့ခါကြတော့တို့ကဟိုပါလုံးမဲ့လူမရှိတဲ့ခါကြတော့ကျွန်တော်ကအချိန်ကုန်ငွေပြင်မှပြီးတော့ရုပ်လုပ်ငန်းကြီးကိုအပြင်မှာဖွင့်ထားတယ်တို့အခက်အခဲဖြစ်ပါတယ် mode defect play defect နဲ့လေအားကြောင့်ကျွန်တော်အဲ့ဒီဟာကိုဒီမှာရက်ွက်တွေကိုဆင်းတာရုပ်သိမ်းတာလုပ်ကြည့်တယ်မလုပ်ကြည့်လို့တော့အခုရုံးမှာဖွင့်နေပြီးတော့ပဲလာတဲ့လူကိုလုပ်ပေးတဲ့စနစ်နဲ့လောလောဆယ်အချက်ညွန်ကြားချက်အရာဟိုမရသေးခင်ပါအဲ့လိုလုပ်ပေးရနောက်တော့ကွင်းဆင်းမှုဆိုတာကလည်းအဖွဲ့နဲ့တမျိုးနဲ့လူဆင်းမှုဆိုတာလည်းလုပ်လို့တဲ့ဆန္ဒမရှိရင်ဘာလို့လုပ်ရမှန်းသိတယ်အသေးစားမျိုးဖြစ်နေတယ်ပေါ့သကောင်းစင်းကောက်တုံးကတော့လူမျိုးရေးကိုအခြေခံပြီးတော့သူကသကောင်းစင်းနဲ့အကောင့်မခံတဲ့အဲ့ဒီရဲ့ဟိုပါပေါ့စိတ်ဆန္ဒတွေရှိအောင်ရှိမယ်နောက်တစ်ခုကသူတို့ကလည်းဒီမှာအခုဆင်းလုတဲ့အခါမှာဟိုပါပေါ့ခဏခဏအဲ့ဒီအဖြူအောင်ကပ်ပြားနဲ့လဲတာဟုတ်တာ AVC ဥမာဆိုတော့တော့ပြေစာကပ်ပြားကြီးထုတ်ပေးတယ်နောက် AVC လဲတယ်အဲ့လဲတဲ့အခါမှာအဲ့ဒီခဏခဏလုတာတော့အစိုးရဟိုပါပေါ့ကျွန်တော်အစိုးရအဖွဲ့အစည်းကိုမယုံတဲ့သဘောမျိုးတွေပေါ့အဲ့ဒါအပြင်မှာသူကပြောဆိုချက်ကလေးတွေပေါ့နောက်တစ်ခုကသူတို့ကလည်းဘယ်လိုဖော်မဲဆိုတော့အခုအဖြူအောင်ကပ်ပြဟိုကကိုင်းပြီးဖြစ်စီမကိုင်းပြီးဖြစ်စီပေါ့ပြန်သိမ့်ပြီးဖြစ်စီအခု AVC မထုတ်ခွဲနဲ့နိုင်ငံသားဆက်ကပ်ပြကိုဓာရိုက်ပေါ့နော်အဲ6ဆွာတင်ပြီးတော့ထုတ်ပြတဲ့အစင်ပြို့ကိုသူကဟိုကသူ့ဆောင်ရွက်ပြီးဖို့ဆရာမျိုးကိုလည်းအပြင်မှာပြောဆိုပြီးတော့အဲ့လိုပဲနည်းနည်း တွေသူတို့ရဲ့ဟိုဆန့်ကျင်ဘက်ကအနေအထားလေးတွေကိုတွေ့ရတယ
်။မောင်နှောခရိုင်တွင်ကလူမှုအတိုင်းအဝိုင်းတွေအနေနဲ့ကလည်းအစိုးရရဲ့နိုင်ငံသားစီစီရေးလုပ်ငန်းစဉ်မှာပါဝင်ဖို့တုံ့ဆိုင်နေကြဆဲဖြစ်ပါတယ်။အရင်ဦးသိန်းစင်အစိုးရလက်ထက်ကယာယီတပ်တေကန်လက်မှအဖြူရောင်ကတ်ထုတ်ပေးထားသူ200ကျော်ရှိထားပြီးဒီလူတွေကိုလည်းနိုင်ငံသားစီစီရေးလုပ်ငန်းတွေဆက်ပြီးလုပ်နေဆဲဖြစ်ပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြတော့တာပါခင်။တို့ရရှင်များခင်ဗျာ။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ကစီစဉ်ကျင်းပတဲ့တက္ကသိုလ်တပ်မကနှီးနှောဖလှယ်ပွဲကိုဘကိုးမြို့မှာ၃ရက်တာကျင်းပခဲ့ပြီးတဲ့နောက်မှာတော့ကျောင်းသားတပ်မကတွေစုစည်းပြီးတော့ပြည်လုံးကျွကျောင်းသားညီလာခံကျင်းပရေးအပါဝင်အချက်၃ချက်ကိုထုတ်ပြန်လိုက်ပါတယ်။မတ်အေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ကဇူလိုင်လ၂ရက်နေ့ကနေ၄ရက်နေ့ထိတက္ကသိုလ်တပ်မကများနှီးနှောဖလှယ်ပွဲကိုဘကိုးမြို့မှာကျင်းပခဲ့တာပါ။ဒေသပေါင်းစုံကကျောင်းသားတပ်မကကိုယ်စားလှယ်တွေနဲ့အင်အားရာခိုင်နှုန်းရှိတဲ့ကျောင်းသားတွေရဲ့နှီးနှောဖလှယ်ပွဲနောက်ဆုံးနေ့မှာတော့ပြည်လုံးကျွတ်ကျောင်းသားညီလာခံကျင်းပနိုင်ရေးအပါအဝင်အချက်၃ချက်ကိုဆုံးဖြတ်ချက်ချခဲ့ကြောင်းဘက္ကတများအဖွဲ့ချုပ်ရဲ့ခေါင်းဆောင်ကိုမင်းသွေးတစ်ကပြောပါတယ
်။ဒီနောက်ဆုံးနေ့ကျွန်တော်တို့ဒီညီလာခံသွားမယ့်ပုံစံလေးနောက်တက္ကသိုလ်တပ်မကတစ်ခုချင်းရဲ့ contribution တွေကိုဆွေးနွေးပြီးတော့ဟိုအခြေခံမူပေါင်းထွေးတယ်။ပြီးတော့ဒီတက်လာတဲ့ကျောင်းသားတက်မကအထေကဒီတိုင်းမျိုးစုကျောင်းသားတက်မကတိုင်းသားတွေကစုတင်လာသူတို့အနေနဲ့တော့နိုင်ငံဆိုင်ရာညီလာခံဆိုတဲ့အဟောင်းတိုင်းငံလုံးတိုင်းနဲ့လွှမ်းခြုံမှာမျိုးမဟုတ်ရင်သူတို့တက်မကပေါ့အဲ့တော့ပြင်ညာချက်ထုတ်ချင်တယ်ပေါ့ဒီအဖွဲ့မှာပါလာတဲ့သူတို့ကပါလာတဲ့အဖွဲ့တွေအားလုံးပြင်ညာချက်ထုတ်ချင်တယ်အဲ့တော့ဒီပြင်ညာချက်မှာလည်းညီနိုင်ငံလုံးဆိုင်ရာလွှမ်းခြုံမှုရှိပဲနဲ့နိုင်ငံလုံးဆိုင်ရာဆိုတဲ့ကောင်းတဲ့တက်တဲ့အပေါ်မှာသူကန့်ကွက်တယ်ပြီးတော့တိုင်းကနေအပြီးမှမပြူတော့ကန့်ကွက်တယ်အဲ့တော့ဒီဟာသူတို့ကျွန်တော်တို့ဘာသာကဖွင့်ကြုံနဲ့လက်တွဲပြီးတော့ဒီလိုမျိုးကြောင့်မှညီလာခံကျင်းပဖို့တော့သူတို့ဆက်ပြီးလက်တွဲဆောင်သွားမယ်ဆိုတာအလုံးမအချက်သုံးချက်ပါရဲ့ကြီးညာချက်ထုတ်လိုက်တယ
်နိုင်ငံလုံးဆိုင်ရာကျောင်းသားညီလာခံကိုတော့တက္ကသကျောင်းသားတွေနဲ့မြေလက်ကျောင်းသားတက်မကတွေကစီစဉ်နေတာဖြစ်ပြီးမကြသေးခင်တုန်းကတော့အဲ့ဒီအဖွဲ့ကကျောင်းသားတွေကိုအစိုးရကခေါ်ယူတွေ့ဆုံတာတွေလည်းရှိခဲ့တာကြောင့်ကျောင်းသားတွေပေါ်ခွဲခြားဆက်ဆံမှုရှိတယ်ဆိုပြီးအစိုးရပေါ်ဝေဖန်မှုတွေလည်းရှိနေတာပါလက်ရှိဘက္ကတများအဖွဲ့ချုပ်ကကျင်းပတဲ့နှီးနှောဖလှယ်ပွဲကိုတော့အစိုးရဘက်ကကန့်သက်ပိတ်ပင်တာအားပေးတာတွေမရှိခဲ့ပါဘူး။တက္ကသိုလ်တက်မကများနှီးနှောဖလှယ်ပွဲကျင်းပတဲ့နေရာကိုတော့ပြည်ထောင်စုဝန်ကြီးဌာနကစောင့်ကြည့်အကဲခတ်တာသတင်းယူနေတာတွေရှိနေတဲ့အတွက်အရင်အစိုးရလက်ထက်တိုင်းသိတော့မကွာခြားဘူးဆိုပြီးကိုမင်းသွေးတက်ကဆိုပါတယ
်။အရင်တော့အချိန်နေနဲ့တော့သိမထူးလို့ကျွန်တော်တို့ကယူဆပါတယ်။အဲအရင်တော့ဒီအစိုးရရဲ့ပြည်ထောင်စုရဲ့စစ်တပ်ရဲ့ကတစုံလေးဖြစ်နေတဲ့အတွက်ကျွန်တော်တို့စစ်တပ်ကစောင့်ကြည့်နေပြည်ရေးကစောင့်ကြည့်နေတရားစွဲနေတော့သူရကဒီရဖိအားပေးမယ်အကန့်တက်တွေလှုပ်လာမယ်ဒါမျိုးကြုံရတယ်အခုတော့နည်းနည်းတစုံရပြောင်းလဲလာတာကသူရဘက်ကကျွန်တော်တို့ဒီလိုရင်ကိုကန့်သက်ပိတ်စရာမျိုးရောမရှိဘူးဒါပြည်ရေးရဆက်စားပါတော့ဒီတိုင်းငူတော်တော်တိုင်းဒီလိုမယ်လို့ကျွန်တော်ယူဆအဲ့တော့ဟိုဒါလည်းနှောင်းရှိပြည်ကုန်အခြေခံဥရရအနာကန့်သက်ရှိနေတာဖြစ်တဲ့အတွက်လို့ကျွန်တော်တို့ကမြင်ပါတယ်အဲ့တော့ဟိုအရင်ဆုံးကနေတော့အလုံးစုံမတူဘူးဒါပေမဲ့ဒီတက်ဖက်နဲ့ဆိုင်တဲ့ဘက်တီတော့အကုန်လုံးကတော့ငဘူသဘောထားအတိုင်းတူပြီးပါပဲ
။ဘက္ကတများအဖွဲ့ချုပ်အနေနဲ့လာမယ့်နိုဝင်ဘာလမှာတော့ခရိုင်ပေါင်းစုံကတပ်မကတွေနဲ့တွေ့ဆုံပွဲကိုဆက်လက်လုပ်ဆောင်မှာဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကနေပြည်လုံးကျွတ်ကျောင်းသားညီလာခံကြီးကိုခေါ်ယူကျင်းပနိုင်မယ့်ရက်ကိုကြေညာသွားမယ်လို့ဆိုပါတယ်။ဘက္ကတများအဖွဲ့ချုပ်ဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကန့်ကွက်သဘေးမှောက်ခဲ့ပြီးခရီးရှည်ချီတက်ခဲ့တာကြောင့်ပြီးခဲ့တဲ့အစိုးရလက်ထက်မှာရိုက်နှက်ဖြိုခွင်းခံခဲ့ရပြီးတစ်နှစ်ကျော်ကြာဖမ်းဆီးချုပ်နှောင်တာကိုခံခဲ့ရတာပါ။အစိုးရတက်လက်ထက်မှာတော့သူတို့ကိုဆွဲဆိုထားတဲ့အမှုတွေကိုပြန်ရုပ်သိမ်းပေးခဲ့ပြီးကျောင်းသားနဲ့ဝန်ရံပီသူတွေကိုပြန်လွှတ်ပေးခဲ့ပါတယ်။လက်ရှိမှာတော့ကျောင်းသားတွေကပြည်လုံးကျွတ်ကျောင်းသားညီလာခံကြီးကျင်းပနိုင်ရေးအတွက်ပြင်ဆင်ဆောင်ရွက်နေပြီးလူမျိုးစုကျောင်းသားတွေကလည်းဒီညီလာခံကျင်းပနိုင်ရေးအတွက်ဘက္ကတများအဖွဲ့ချုပ်နဲ့အတူပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီခဲ့ကြပါတယ်ရှင်
။မအေးမှာဖြစ်ပါရခင်ဗျာ။တော်ရရှိမြခင်ဗျာဇူလိုင်လ၄ရက်နေ့ဟာအနှစ်240ပြည့်အမေရိကန်လွတ်လပ်ရေးနေ့ဖြစ်တာနဲ့အညီနိုင်ငံရဲ့လွတ်လပ်မှုအတွက်အသက်ပေးခဲ့ကြတဲ့စစ်မှုသားတွေကိုသမ္မတဘရက်အိုဘားမားကချီးကျူးဂုဏ်ပြုလိုက်ပါတယ်။နိုင်ငံတော်မှာရှိတဲ့အမေရိကန်နိုင်ငံသားတွေကအားလက်ရက်ကိုပျော်ရွှင်စွာဆင်နွှဲနေကြတဲ့တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံသားမြန်မာနယ်ပွားတွေကလည်းလွတ်လပ်ရေးနေ့ကိုကိုရောက်ရာဒေသအသီးသီးမှာပျော်ရွှင်စွာဆင်နွှဲခဲ့ကြပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အခါသမယမှာနိုင်ငံရဲ့လွတ်လပ်မှုအတွက်အသက်ပေးခဲ့ကြတဲ့စစ်မှုသားဟောင်းတွေကိုဂုဏ်ပြုကြောင်းသမ္မတဘရက်အိုဘားမားကသူ့ရဲ့အပတ်စဉ်မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် Over the past 7.5 years it's become one of my favorite traditions. We get to celebrate our freedoms while doing what we can to honor
လွတ်လပ်ရေးနေ့ကျင်းပတာဟာလွန်ခဲ့တဲ့ခုနှစ်ခွဲတာကာလအတွင်းကျွန်တော်အနှစ်သက်ဆုံးအစဉ်အလာတွေတဲကတစ်ခုဖြစ်ခဲ့ပါတယ်။နိုင်ငံရဲ့လွတ်လပ်မှုရရှိအောင်စွန့်လွတ်အသက်ပေးခဲ့ကြသူတွေကိုကျွန်တော်တို့တတ်နိုင်တဲ့နည်းနဲ့ဂုဏ်ပြုနေကြတဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ဟာအဲ့ဒီလွတ်လပ်ခွင့်ကိုခံစားဆင်နွှဲခွင့်ရနေကြတာဖြစ်ပါတယ်။အမေရိကန်တွေဟာအခမ်းအနားနဲ့မဟုတ်ဘဲမျှော်လင့်ချက်တစ်စုံတရာမပါဝင်ဘဲတစ်စုံတစ်ခုပြန်ရပါစေတော့ဆိုတဲ့မျှော်လင့်ချက်မပါဘဲစစ်မှုရန်တွေစစ်ပြန်စစ်မှုရဟောင်းတွေနဲ့သူတို့မိသားစုဝင်တွေကိုဂုဏ်ပြုနေကြတယ်ဆိုတာကိုကျွန်တော်သိပါတယ်
။နိုင်ငံတော်အလားရဲ့နေ့ဖြစ်တဲ့ဇူလိုင်လ၄ရက်နေ့မှာရောင်စုံမီချူမိဘနေပြစ်ပေါက်တာအလားပြရင်နေနဲ့လက်လက်ချီတက်ကြတာအားကစားနဲ့ပျော်ဝဲရှင်ပွဲတွေကျင်းပတာအပြင်မိသားစုတွေစုဝေးပြီးအသားခင်နဲ့တခြားအစားအသောက်တွေချက်ပြုတ်စားတောက်တာတွေပြုလုပ်ကြပါတယ်။အမေရိကန်နိုင်ငံသားမြန်မာနယ်ပွားတွေကလည်းလွတ်လပ်ရေးနဲ့အားလိုက်ရက်ကိုအမေရိကန်တွေနီးတူပျော်ရွှင်စွာဆင်နွှဲကြပါတယ်။နယူးယောက်ပြည်နယ်ယူတီကာမြို့ကဖော့ချစ်ဟာအမေရိကန်နိုင်ငံသားမြန်မာနယ်ပွားတဦးဖြစ်ပြီးမြန်မာပြည်မှာလည်းလူထုကတင်မြှောက်တဲ့ NLD အစိုးရတက်လာပြီးဖြစ်တဲ့အတွက်ပြည်သူတွေလိုလားမျှော်လင့်တဲ့လွတ်လပ်ခွင့်တွေရရှိလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။အမေရိကန်ရဲ့ထုံးစံစင်လားကျမတို့လက်ခံတယ်ကျမတို့လည်းထိုနီးတိုင်းပဲကျမတို့လည်းကျင့်ကြတယ်မြန်မာပြည်လည်းသတိရတယ်ဒီမှာဒီလွတ်လပ်ရေးမှာလည်းကျမတို့အဲ့ဒီကိုတော့မရောက်နိုင်ပေမဲ့လွတ်လပ်ရေးနေ့တိုင်းမှာလည်းကျမတို့ကကိုယ်နိုင်ငံရဲ့လူမျိုးချင်းပေါ်မှာပြန်လေတွေးပြီးတော့မှဂျင်းနဲ့တဲဝမ်းမြောက်တယ်ပေါ့အခုပြည်သူတွေလက်ခံထားတဲ့ပြည်သူမျိုးသားဒီဒီမိုကရေစီပါတီတက်ပြီးကြတဲ့ကဒေါ်ဆန်းစုကြည်တက်ပြီးကြတဲ့ကအခုသူလည်းအများကြီးစူးစမ်းတာလေးလေးကျမတို့တွေ့တယ်အဲ့ဒီကျော်လည်းအရင်ဂျင်းနဲ့တဲဒါပေမဲ့လည်းတစ်ဖက်မှာတော့သူရဲ့ရည်ရွယ်ချက်ရှိတဲ့အတိုင်းကိုသူဆက်လုပ်ကောင်းတယ်ဆိုတော့လေကျွန်မကတော့ယုံကြည်တယ်။အဲအဲ့လိုလည်းမျှော်လင့်နေတယ်။ဒါပေမဲ့လို့တော့ပေါ့နော်။အဲ့ဒီလောက်အထိဖြည်းဖြည်းရောက်ဆက်လက်လုပ်ကိုင်နိုင်ဖို့ဆိုတာလေအဲ့ဒီမှာအတားအဆီးနောက်ဆက်တွေလည်းရှိနေတယ်။ဆိုတဲ့အခါကျတော့နော်ဒါပြည်သူတွေအနေနဲ့ဆိုလို့ဆိုရင်အဲ့ဒီနိုင်ငံရဲ့ဒီလွတ်လပ်ခွင့်ဆိုတာကိုတော့ကျွန်မတို့အရင်မှမျှော်လင့်တယ်။ဒါပေမဲ့လို့တော့ဒီတော့ဆက်စုကြည့်နေလေအတူကျမတို့ကအမေအနောက်ကနေပြီးတော့မှပန့်ပိုးချင်တယ
်မယ်ရီလန်းပြည်နယ်မှာနေထိုင်နေတဲ့ကိုရင်ထွေးကလည်းသူတို့မိသားစုတွေတငယ်ချင်းတွေနဲ့စုပြီးလွတ်လပ်ရေးနေ့ကိုဘယ်လိုဆင်နွှဲကြလဲဆိုတာကိုအခုလိုပြောပြပါတယ
်ကျွန်တော်လည်းဒီရောက်တာနှစ်20ကျော်ပြီပေါ့ဗျာကျော်ပြီဆိုတော့လည်းဒီအမေရိကန်ထုံးစံစင်လာလေးတွေပါလေတဲ့အကောတည်တင်းတော့လည်းတည်လာတယ်ဒီနေ့ရတော့သူတို့အမေရိကန်နိုင်ငံရဲ့လွတ်လပ်ရေးနေ့အဲ့လိုနေပြီးကြတော့တချို့တချို့တွေကြတော့လည်းဒီလိုဟိုဒီလိုရက်မျိုးတွေမှာဟိုကျွန်တော်တို့ပိတ်ရက်တွေရှာကြာရှည်တဲ့ခါကျတော့ခီးသွားကြတယ်ဗကေးရှင်းတွေသွားကြတယ်ကျွန်တော်တချို့ဆိုရင်ပင်လယ်ကမ်းခြေတွေအပန်းဖြစ်ကြတယ်တချို့ကြလည်းမိသားစုနဲ့ကျွန်တော်တို့ union လေးလုပ်ပြီးတော့ချက်ပြုတ်စားတော့ကြတယ်ကျွန်တော်တို့ဗမာပြည်ကြလည်းဘာဖြစ်ပြောနော်ဒီလိုပိတ်ရက်ကြတော့မိသားစုတွေစုံစုံကြီးချက်ပြုတ်စားတော့ကြတယ်မိသားစုနဲ့ချက်စားနေတယ်ပြည်ငယ်ချင်းတွေလည်းရောက်နေတယ်ပြီးသွားရင်ကျွန်တော်တို့ညနေဘက်မှာယထာစီကျွန်တော်ဝါရှင်တန် DC လေးသွားမယ်ဝါရှင်တန် DC မှာကျွန်တော်တို့ညပဲကြရင်တကယ်လှလာပါပေါ့ဗျာကျွန်တော်တို့ရှုမိုးဝယ်ကောင်းတယ်အောင်းဖွယ်လည်းကောင်းတယ်မီရှူမီပန်းနေပေါက်တာကိုကျွန်တော်တို့အားပေးကြမယ်ပြီးရင်ပြန်လာကြမယ
်အိန္ဒိယနာပြည်နယ်ဖော်ဝေးမြို့ကကိုကျော်တက်ကတော့ဒီနှစ်လွတ်လပ်ရေးနေ့အားလိုက်ရက်မှာမိသားစုအသီးမိတ်ဆွေတွေနဲ့အတူကမ်းခြေသွားပြီးအပန်းဖြေဖြစ်တယ်လို့ပြောပါတယ
်ဟိုတော့ဆိုရင်တော့ကျွန်တော်တို့ခီးတွေထွက်တယ်ဗကေးရှင်းပေါ့နော်တခြား state တွေကိုထွက်တယ်ဒီနှစ်ကတော့ကျွန်တော်တို့မြို့မှာပဲအာကျွန်တော်ဒီမှာ beach မှာလာပြီးကျွန်တော်တို့မိသားစုတွေပမာမိသားစုတွေလာစုပြီးတော့နားယူကြတာပေါ့နော်အညကြရင်တော့ကလေးတွေကိုသွားပြီးတော့ firework ပေါ့နော်ဒီဟိုမိဘန်းတွေဖောက်တယ်ဒီမှာအဲ့ဒါတွေသွားပြီးတော့ပြမှာပေါ့နော
်သမရဥဘာမနဲ့သမရဂရောမစ်ရှဲဥဘာမတို့ကသမရရင်ပြူတော်မှာစစ်မှုထမ်းမိသားစုတွေကိုအသားခင်နဲ့တဲခင်းအခမ်းဖို့စီစဉ်ထားခဲ့ပေမဲ့ Washington DC မြို့တော်တဝိုက်ဇူလိုင်လ4ရက်နေ့ညနေပိုင်းကမိုးရေရွာနေတာကြောင့်အဲ့ဒီအစီအစဉ်ကိုဖျက်သိမ်းလိုက်ရပါတယ်ဒါပေမဲ့ Washington DC မြို့လယ်မှာရှိတဲ့ National Mall လို့ခေါ်တဲ့အမျိုးသားရင်ပြင်အနီးမှာကျင်းပဖို့စီစဉ်ထားတဲ့ရောင်စုံမီရှုမီပန်ပြစ်လွတ်တာကိုတော့စီစဉ်ထားတဲ့အတိုင်းပြုလုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်စူးစီးတင်ပြသွားပါတယ်ခင်ဗျာ။တော်ရရှိမြက BOE ရဲ့ထုတ်လွှင့်ချက်တွေကို Radio ကနေအခုနားဆင်နေတယ်လို့ပဲ Internet ဆက်မနေဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ကြည့်နေတဲ့ဒီပြည်နယ်ထဲနားဆင်နိုင်ပါတယ်။VOA ကိုအကြံပြုစာရေးသားပေးဖို့လိုတဲ့တိတိကျကျတောင်းရင်လည်းဆိုရင်တော့ကျွန်တော်တို့ရဲ့ email address က burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာVOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့ပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလက်မီတာ190 kilohertz 1505တို့ကပါတို့ချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြအမှတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြအမှပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
အဲ့ပေးစီပြီးတော့ overall ဘက်ကနေပြီးတော့ရေကားနှစ်ဆင့်ခံပိတ်ပြီးတော့မှစားစီလိုက်တဲ့အချိန်မှာကျွန်တော်တို့လေမီတွေက
ဒါကတော့စီဝါရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာနားဆင်ကြရမှာဖြစ်ပါတယ်အဲ့ဒါအပြင်တုတဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာပါခင်ဗျာမြန်မာအစိုးရကကျင်းပတဲ့ကြောက်မြင့်ပြပွဲမှာကြောက်စင်းရောင်းချမှုတိတိတတ်တာကြဆင်းသွားတယ်ဆိုပြီးတော့ AWR online magazine ရဲ့စီးပွားရေးကဏ္ဍမှာကျော်စုမွန်ရေးသားထားတဲ့သတင်းဆောင်မကိုဦးစွာတင်ပြခြင်းပါတယ်နှစ်နှစ်တကြိမ်နေပြည်တော်မှာကျင်းပတဲ့ကြောက်မြင့်ပြပွဲနဲ့ရောင်းချပွဲမှာကြောက်စင်းအရင်တုန်းရောင်းချရံဝေဟာအရင်နှစ်တွေကတည်းနှိုင်းရှင်တိတိတတ်တာကြဆင်းသွားတယ်ဆိုပြီးတော့ရေးသားထားပါတယ်။တရုတ်ကုန်တွေရဲ့ဝယ်လူအားကြဆင်းသွားတာရဲ့အစိုးရရဲ့ကြောက်စင်းရန်ရောင်းချမှုမှာထုတ်လုပ်မှုစည်းတံပိုးထည့်ပေါင်းလိုက်တဲ့မူဝါဒအတိတ်ကြောင့်အခုလိုဖြစ်ရတာလို့ရောင်းချပွဲစီစဉ်သူတွေကပြောကြတယ်လို့ရေးသားထားပါတယ်။ကျောက်စင်းစည်းကွက်မှာများသောအားဖြင့်လာရောက်ပြီးတော့ဝယ်ကြတဲ့ကုန်တွေကတရုတ်ပြည်မကြီးထိုင်ဝမ်ဟောင်ကောင်နဲ့ထိုင်းနိုင်ငံတို့ကဖြစ်တယ်လို့ဆိုပါတယ်။အရင်ကတော့များသောအားဖြင့်တရုတ်ကုန်တွေဟာကြောက်စင်းအရင်တုန်းကိုဝယ်ပြီးတော့တရုတ်နိုင်ငံမှာအချောတဲ့လုပ်တဲ့လူတွေရှိကိုပြန်ပြီးတော့ရောင်းချပြီးအမြတ်ကောင်းကောင်းရကြတယ်လို့ရေးသားထားပါတယ်။ကြောက်စင်းဟာတရုတ်လူမျိုးတွေအတွက်လက်ကောင်းတယ်ဆိုတဲ့အယူရှိပြီးတန်ဖိုးထားကြတယ်လို့လည်းရေးသားထားပါတယ်။ရောင်းချပွဲပြီးဖို့နှစ်ရက်တာလိုတော့တဲ့အချိန်ထိအမေရိကန်ဒေါ်လာ455တန်ဖိုးပဲရောင်းချရသေးတယ်လို့မြန်မာကြောက်မြင့်လုပ်ငန်းရဲ့ညွှန်ကြားရေးမှူးကပြောတဲ့အကြောင်းလဲရေးသားထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကပြုလုပ်တဲ့ရောင်းချပွဲမှာ1ဘီလီယံဒေါ်လာဘူးရောင်းချပြီးမနှစ်ကဇူလိုင်လမှာကျင်းပခဲ့တဲ့ရောင်းချပွဲမှာ 2.9 ဘီလီယံဒေါ်လာအထိရောင်းချခဲ့ရတယ်လို့လည်းရေးသားထားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲဖြစ်ပွားနေခြင်းဖြစ်တာရဲ့တရုတ်သမ္မတရှီကျင်းပင်ရဲ့လက်ထက်စီးပွားရေးမူဝါဒအပြောင်းလဲမှုတွေပြုလုပ်နေတာကြောင့်အခုလိုအယောင်းဝယ်တွေထိုင်းမဲနေရတာဖြစ်တယ်လို့ရန်ကုန်နဲ့မန္တလေးမြို့ကကြောက်ကုန်တွေကယူဆတဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကို irawadi.com မှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်တင်ပြပေးချင်တာကတော့အိန္ဒိယနိုင်ငံတို့ဒက်ကန်ဟာရာစာဆောင်မှာသတင်းအချက်အလက်အားနည်းမှုကြောင့်အိန္ဒိယမြန်မာကုန်သွယ်ရေးကိုထိခိုက်နေတယ်ဆိုပြီးတော့ရေးသားထားတဲ့စီးပွားရေးဆောင်မပဲဖြစ်ပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံတို့ကြားနယ်စပ်ကုန်သွယ်ရေးမှာကုန်ပစ္စည်းနဲ့ကုန်ပစ္စည်းအမျိုးအစားအရေးအတွက်တွေနဲ့ဆိုင်တဲ့သတင်းအချက်အလက်တွေအားနည်းနေတာကြောင့်မလူလားအတ္တတွေဖြစ်နေရတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံကအရှိတ်တိုင်းပြည်တွေနဲ့ထိတွေ့ဆက်ဆံရေးမူဝါဒအရနယ်စပ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးအတွက်ပြုလုပ်တဲ့လေ့လာချက်မှာတွေ့ရှိရတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။ကုန်ပစ္စည်းအများစုဟာမြန်မာနဲ့အိန္ဒိယနိုင်ငံတို့ကထုတ်တဲ့ကုန်တွေမဟုတ်ဘဲတတိယနိုင်ငံဖြစ်တဲ့တရုတ်နိုင်ငံလို့ကုန်ပစ္စည်းတွေဖြစ်နေတာကိုတွေ့ရတယ်လို့ဖော်ပြထားပါတယ်။ဒီလိုဖြစ်ရတာကလည်းတရုတ်ပစ္စည်းတွေကဈေးပေါ်လာရဲ့တရားမဝင်ကူးတန်းရောင်းဝယ်မှုတွေရှိနေတာရဲ့ကြောင့်ဖြစ်ရတာလို့ထောက်ပြထားပါတယ်။နောက်အကြောင်းရင်းတွေကတော့နေဆက်ကိတ်တွေတိတ်မြားနေတာရဲ့ချင်းချောက်ငွေညှစ်တာတွေတရားမဝင်တောင်းယူတဲ့အခွန်အခတွေကြောင့်အိန္ဒိယနိုင်ငံနှစ်ခုရဲ့ကုန်သွယ်ရေးမှာအဟန့်တားတွေဖြစ်နေရတယ်လို့ရေးသားထားပါတယ်။အစိုးရအနေနဲ့နှစ်နိုင်ငံကုန်သွယ်မှုအဆင်ပြေအောင်နေဆက်ကိတ်တွေကိုကြက်မှတ်ဆောင်ရွက်တင်ပါတယ်မဟုတ်ရင်တော့နှစ်နိုင်ငံနေဆက်ကုန်သွယ်မှုဟာလွဲချော်မှုတွေရှိလာပြီးတော့တရုတ်နဲ့ထိုင်းနိုင်ငံစတဲ့တတိယနိုင်ငံတို့ကုန်တွေလှည့်ပြီးတော့ဝင်လာနေလိမ့်မယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်နောက်ထပ်ဆက်လက်တင်ပြပေးချင်တာကတော့စီရေးတင်းမာမှုဖြစ်ပေါ်နေချိန်မှာ KNU ရဲ့တာဝန်ရှိသူဟာအပြစ်ခတ်ရက်စရေးလ ీల စောင့်ကြည့်တဲ့ကော်မတီကနေနှုတ်ထွက်သွားပြီးဆိုပြီးတော့ AWR သတင်းစာတမ်းမှာဖော်ပြထားတဲ့သတင်းဖြစ်ပါတယ်မြန်မာစစ်တပ်နဲ့ KNLA တပ်တို့ကြားစစ်တပ်စစ်စေးကိတ်တခုကိစ္စနဲ့ပတ်သက်ပြီးတော့မပြေမလည်ဖြစ်နေရကနေ KNU ဖွဲ့ကဗိုလ်မှူးကြီးစောမူခါဟာနိုင်ငံတော်အဆင့်ပူးတွဲကော်မတီရဲ့ဒုတိယဥက္ကဋ္ဌဖြစ်ကနေနှုတ်ထွက်လိုက်တယ်လို့ဆိုပါတယ်ဒီဖွဲ့ဟာ2015ခုနှစ် တနင်္ဂနွေလုံးအပြစ်ခရက်စရေးသဘောတူစာချုပ်အကောင့်ထဲဖော်မှုကိုစောင့်ကြည့်ဖို့အတွက်ဖွဲ့စည်းထားတဲ့အဖွဲ့လေးဖြစ်တယ်လို့ရေးသားထားပါတယ်။အငင်းပေါ်နေတဲ့စစ်စေးကိကတော့ KNLA ထင်းချုံနေမီတနင်္သာရီတိုင်းထီခီဒေသမှာရှိပြီးတော့အခွန်ကောက်တဲ့ကိဖြစ်တယ်လို့လည်းရေးသားထားပါတယ်။အပြည့်စုံကို theerrory.com မှာဖတ်ရှုနိုင်ပါတယ်။
လုတ်ကန်ရှာပါတာကြောင့်ဝင်ငွေမလောမငှနဲ့လူမှုဒုက္ခတွေခံစားနေရတဲ့မြန်မာနိုင်ငံမှာအလုတ်ကန်ခွန်လန်းသစ်တွေလက်တွေဖန်တီးနိုင်မဲ့နီလန်းတွေများရှိနိုင်ပါသလားပြည်ပရင်းနှီးမြှုပ်နှံမှုတွေကအခရာကြပါသလားပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကရောအလုတ်ကန်သစ်တွေမဖန်တီးနိုင်တော့ပါဘူးလားအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးတော့မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392382555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။တဲ့လီလိုင်းစီစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေဒီကနေ့ည9:00တက်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့မနေ့တင်ပြမယ် Idiom အသုံးက
Give a run for the money
ဖြစ်ပါတယ်။စာလုံးပေါင်းက GIVE give ကပေးတာဧကတခု RUN run ကပြေးတာ FOR for ကအတွေ့ THE the MONEY the money ကငွေဆိုတော့စကိုက်ထုံးရဲ့တရိုက်ဒီပေကတော့ငွေအတွေ့ပြေးပြရတာပေါ့ဒီအသုံးဆင်းတဲ့လာတာကတော့မြင်းပြိုင်ဘွက်ကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းရတာကတော့ဓမ္မတာပါများများလောင်ကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီလေ EDM အသေးပဲကလည်းအလားတူပါပဲနေစဉ်ဘဝမှာတစ်ခုခုတွေ့ရှင်ပြန်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grubbs ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ She's a very smart politicianI think she can give other politicians a run for the money.
သူကတိတ်ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေဒီနေ့တိတ်ကိုစ조사ကြရမှာဖြစ်ပါတယ်လို့ထိပ်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
နေ့စဉ်ဘဝမှာတစ်ခုခုတွေ့ရှင်ပြိုင်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို EDM အသုံးရဘယ်လိုပြောမလဲ
Give a run for the money
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီဂျင်တင်ဆက်တဲ့ American Indian 3အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မုံရမြို့နယ်တင်းကကြေးရွာအုပ်စု၅စုကိုချင်းနှင်းမြည်ရေဝင်ထွက်လို့မရအောင်ပိတ်ထားတဲ့အတွက်တောင်သူတွေရဲ့စိုက်ပျိုးရေးလုပ်ငန်းတွေအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတောင်သူတွေကပြောကြပါတယ်။ဒါဟာစစ်တပ်ကအဲ့ဒီဒေသမှာ1995ခုနှစ်ကလေးကတင်းပိတ်ထားတဲ့ထောင်နဲ့ချီတဲ့လယ်မြေဧကရီအပေါ်ဥပိုင်ကုမ္ပဏီကလုပ်ကန်နေတဲ့မွေးမြူရေးလုပ်ငန်းဘက်ကိုရေတွေဝင်မလာနိုင်အောင်ရေလွှဲလိုက်တဲ့အကျိုးဆက်ဖြစ်တောင်သူတွေအခက်အခဲနဲ့ရင်ဆိုင်နေရတာလို့မုံရွာကျွဲရဲမြောက်ရွာကလေသမားဦးတင်လွင်ကပြောပါတယ်။ဒီအကြောင်းကိုအခုတပတ်ရဲ့စီဝါရေးကဏ္ဍမှာကုဇော်ဝင်းလိုင်ကတင်ဆက်ပေးထားတာကိုနားဆင်ကြပါခင်ဗျာ
။ဟိုကျွန်တော်တို့လောက်ကင်စားတော့တာတော့ဘာလဲခက်ခဲလဲဆိုတော့ကျွန်တော်တို့ကြီးဝဘက်မှာပေါ့ဗျာ။ဟိုဥပဒေရေတကားနေပြီးတော့ထက်ဆက်ပေးထားတော့ဇရေချောင်းကြီးပေးတဲ့အတွက်ကြောင့်မို့လဲမီရီယာချင်းနည်းရဲ့ဝင်ရင်နဲ့ဝင်ထွက်ရင်နဲ့တော့မထွက်ရတဲ့အခါမှာရည်စရာဆုံးရှုံးမှုတွေဖြစ်ပေါ်လာပြီးတော့ဤနာများပြိပြီးတော့ဖြစ်ထွက်မှုအားနေတာပေါ့
အခုလိုမျိုးဒီဟာလေးပိတ်တာဆိုတာကိုကျွန်တော်နည်းနည်းလေးပြန်ရှင်းပြပါဦးပုံစံကတော့တပွားဒီဟိုလေတွေရှိတဲ့ဘက်ကိုအစကရေလွှဲမြောင်းရှိတယ် ရှိတဲ့ယူလည်းမအောင်ပိတ်ပြလိုက်တာလားဘယ်လိုပုံစံမျိုးလဲခင်ဗျာနည်းနည်းလေးနားလည်အောင်ရှင်းပြပေးပါလား
ဟိုပိတ်တယ်ဆိုတာကကျွန်တော်တို့ရင်းတော့1995ခုနှစ်လောက်ပါဗောဗျာကျွန်တော်တို့အဲ5အုပ်စုတဲ့ဟိုလမ်းမြေတွေပေါ့နော်လမ်းမြေတွေဆိုတော့ကွန်းမတ်နေနဲ့ပြောရမယ်ဆိုရင်တော့ဟို3နှစ်ခွန်း330 331 33ခွန်း3နှစ်ကို389ဆိုပဲဥပယံမှအတီးသီးတွေအတီးသီးတွေကိုသူကအဲ့ဒီအရီကိုစစ်တပ်ကသိမ်းလိုက်တာခင်ဗျ1995ခုနှစ်ကလေအဲ့ဒီသိမ်းစီပြီးတော့ overall ဘက်ကနေပြီးတော့ရေတံခါးနှစ်ဆင့်နှစ်ဆင့်ခံပိတ်ပြီးတော့မှစားစီလိုက်တဲ့အချိန်မှာကျွန်တော်တို့လယ်မြေတွေကဟိုလုတ်ကင်စားတော့လို့အဆင်မပြေဘူးဖြစ်သွားတာပေါ့သူကတပ်ပိုင်5ခန်းနေပါလေလုတ်ပြလိုက်တာလေးရှိတယ်လေ
အော်ဆိုတော့အဲ့ဒီကလေးကစပြီးတော့အဲ့ဒီမှာရှိနေတဲ့ဒေသခံလယ်သမားတွေစပြီးအခက်ကြုံရတယ်လို့ဆိုရမှာပေါ့အဲ့လိုလားခင်ဗျဟု
တ်ပါတယ်ခင်ဗျအဲ့လိုအဲ့ဒီအရင်စပြုရတာခင်ဗျ1995ခုနှစ်က
အဲ့လိုဖြစ်နေတာကဒေတာအဖင်ပြောမယ်ဆိုဘလောက်လောက်များကျဲပါသလဲခင်ဗျမြို့နယ်လိုက်ပြောမလားရွာလိုက်ပြောမလားဘလောက်လောက်ကျဲလဲဧကလိုက်ပြောမလားဘလောက်လောက်များကျဲပါသလဲခင်ဗျ
ကျွန်တော်တို့ဟိုနေတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အုပ်စု5အုပ်စုပေါ့ခင်ဗျဟိုကျွေးကြီးရွာအုပ်စုရယ်ကိုလချာကြီးရွာအုပ်စုရယ်စစ်ပင်ကြီးရွာအုပ်စုရယ်အလုံးကြီးရွာအုပ်စုရယ်ဦးဗရောင်ကြီးရွာအုပ်စုရယ်အုပ်စု5အုပ်စုပေါ့အောက်စုရဲ့ရွာပေါင်းဆိုလို့ရှိရင်တော့15ရွာလောက်ရှိမှာပေါ့အဲ့ဒီရွာပေါင်း15ရွာရဲ့တောင်သူတွေကအဲ့ကြေးအဲ့ဒီလေဟိုတခိုင်းပြည်သူကြောင့်နည်းနည်းခက်ခဲဒုက္ခတွေဖြစ်တာပေါ့သူတို့က5အုပ်စုရဲ့ area ကကွင်းအမှတ်ဒီနဲ့သူကသိသိထားခဲ့တာကိုသိသိပြီးတော့ဥပုံရေတကားကနေပြီးတော့နှစ်ဆင်းထပ်ပိတ်ထားတဲ့ခါကျတော့ကျွန်တော်တို့ကြေးရွာနယ်ပယ်မှာစီစဉ်နေတဲ့သရေကြောင်ကြီးကလည်းပိတ်ပြီးပို့သွားခဲ့ရတယ်လေအဲ့ဒီအခက်အခဲတွေကပြီးနိုင်နေတဲ့ရေချောင်းကြီးပြည့်တဲ့တော့ကြောင့်မိုးကြီးရေချာလို့ရှိရင်ပြီးနိုင်ပျက်စီးဆုံးရှုံးမှုတော့ရှိတာပေါ့ခင်ဗ
ျဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့သိရသလောက်ဆိုလို့ရှိရင်ဥပမာဆိုကြပါစို့ဒီလူလူကတင်မြောက်ထားတဲ့အစိုးရအသည့်တက်လာပြီးအပီလာအစပြီးတက်လာတယ်ပေါ့နော်ဒီ NLD ပါတီဦးဆောင်တဲ့အစိုးရအသည့်တက်လာပြီးအိုအရင်တော့ကဒီစစ်စိုးရလက်ထက်ဒီမှာတင်ခဲ့တဲ့နေမြေတချို့ကိုမန္တလေးတိုင်းမှာဆိုရင်လက်သမားတွေလက်ထက်ကိုသူစနစ်တကျစီးနေပါလိမ့်ပေါ့ပေါ့တေချာကြာစနာပြန်စီပြီးတော့ပန်းရှင်အစ်မန်လက်ထက်ကိုပြန်လွှဲအပ်တာတော့ဘာလို့သူလုံနေပြီလို့ကြားပါတယ်ဆိုတော့နည်းနည်းပြောင်းလဲလာတဲ့လက္ခဏာလေးကိုကျွန်တော်တို့တွေ့ရတာပေါ့နော်အရင်ကတော့ကျွန်တော်တို့တောက်လျှောက်ကြားလာတာတော့လယ်တွေတိတ်နေဟိုမြေတွေတိတ်နေဆိုပြီးတော့လက်သမားတွေဘက်ကနေပြီးတော့ဟိုအမြဲတမ်းညင်းညူဟိုနေကြရတဲ့အခက်ကြုံနေကြရတဲ့အတန်တွေကျွန်တော်တောက်လျှောက်ကြလာရတယ်အခုနောက်ပိုင်းမှာဆိုလို့ရှိရင်အာဒါမန္တလေးတိုင်းမှာစဖြစ်တယ်ပေါ့နော်ဒီလက်သမားတွေလက်ထဲကိုတိမ့်ခံထားရတဲ့လက်မြေတွေပြန်ပေးတယ်ဆိုတာမျိုးစကြားရတယ်ပေါ့ဆိုတော့အဲ့မုံရွာဘက်မှာကောအဲ့လိုမျိုးအလားမျိုးရှိလာမဲ့အခြေအနေတွေရှိသလားဘာသာများကြားရပါသလဲခင်ဗျစကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့လုတ်ပေးမယ်ဆိုတဲ့အတန်များကြားရပါလား
ဟုတ်ကဲ့လောလောဆယ်တော့စကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့လုတ်ပေးမယ်လို့တော့အတန်တော့မကြသေးဘူးခင်ဗျကျွန်တော်တို့အနေနဲ့တောင်သူတွေအနေနဲ့ကတော့လုတ်ပေးဖို့အတွက်တောင်းဆိုဖို့အတွက်ကတော့ကျွန်တော်တို့တဦးနဲ့တဦးညီနိုင်ဆွေးနွေးဖို့တော့အစီအစဉ်ရှိပါတယ်ခင်ဗ
ျဆိုတော့အခုဒါဆိုလို့ရှိရင်အဲ့ဒီမှာရှိတဲ့လက်မြေသင်္ခန်ထားရတဲ့လက်သမားတွေအနေနဲ့ရောဆွေးနွေးတိုင်ပင်တာတွေအစိုးရကိုတင်ပြဖို့စီစဉ်ဆောင်ရွက်တာတွေများစလုပ်နေပါပြီလားခင်ဗျဘယ်လိုဘာတွေများစလုပ်နေပါပြီလဲ
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီမော်ဝါမြို့နယ်တဝိုက်မှာလက်သင်္ခန်ထားတဲ့တောင်သူတွေနဲ့ကျွန်တော်တို့ညီနိုင်ပြီးတော့ကျွန်တော်တို့စပြီးတော့ဆွေးနွေးပြီးတော့တောင်းဆိုဖို့အတွက်ကျွန်တော်တို့ဟောပေါ့ခုနလပိုင်း9ရက်နဲ့10ရက်ကိုကျွန်တော်တို့ပြည့်စုံမှုကျွန်တော်တို့အစီအစဉ်ရှိပါတယ်ခင်ဗျ။တိုင်းဒေသကြီးဆိုရအောင်တင်ပြပေးဖို့တင်ပြဖို့လေ
။ဟုတ်ကဲ့။သင်္ကန်ထားတဲ့နေမြေတွေပြန်ရရေးအတွက်လားခင်ဗျ
။ဟုတ်ကဲ့ခင်ဗျ။ဟိုသင်္ကန်ထားတဲ့နေမြေတွေပြန်ရရေးအတွက်ပုံစံတည်းလျှောက်လာတင်ပြီးတော့ပုံစံခွင်လက်ဝယ်ရရှိရေးအတွက်အဲ ਨੇ ဒီကျွန်တော်တို့ကျွဲဥပရောကိုလက်ဖြတ်စစ်ပင်အလုံး5အုပ်စုရဲ့ရေတံခါးကြီးပိတ်ဆို့မှုဥကြောင့်မူမြေစီတော်ကြီးခန့်ချောက်မြေစီတော်ကြီးအစ်စ်လဲလဲမှုမရှိတာဟောဒီနယ်ဟိုဘယ်လိုပြောမလဲရေတံခါးပိတ်ထားပြီးတော့စိုက်တိုးချိန်နောက်ကျတယ်နောက်ပြီးတော့ရေသိမ်းချိန်ကလည်းပြန်နောက်ကျတဲ့အချိန်မှာကျွန်တော်တို့ကမိုးကျလာလို့ရှိရင်ဒီနယ်နေရာပျက်စီးဆုံးရှုံးမှုတွေဒီတဲ့အကြောင်းတွေကိုကျွန်တော်တို့ဒကိုင်းတိုင်းဒေသကြီးဆိုရဟိုတင်ပြပြီးတော့ဒီဟာလေးတွေကိုကျွန်တော်တို့ကိုကူညီဆောင်ရွက်ပေးဖို့ကျွန်တော်တို့ညီနိုင်စင်ဒီစီဝေးလို့ဖို့ကျွန်တော်တို့အစီအစဉ်ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဆိုတော့စောစောကပြောတဲ့အထက်မှာပါသွားတာကဒီ1995ခုနှစ်ကစပြီးတော့စစ်တပ်ကအာအဲ့ဒီလက်မြေတွေသိမ်းနေနောက်ဥပိုင်ကုမ္ပဏီကိုချပေးတယ်ဟိုတခြားလုပ်ငန်းတွေသူတို့လုပ်တယ်မွေးမြူရေးလုပ်ငန်းတွေပါတယ်လုပ်တယ်ဆိုတော့ အဲ့ဒီလုပ်ငန်းတွေကတော့အခုလက်ရှိချိန်မှာတို့ကလက်ပတ်နေတော့မယ်လားအခုတို့ပဲဆက်ပြီးတော့ထိန်းချုပ်ထားတယ်အဲ့လုပ်ငန်းတွေလုပ်နေကြတော့မယ်လားခင်ဗျ
ကျွန်တော်တို့ overall နဲ့အလုံးကြားရေး၅ခန်းနေမှာတော့တို့လုံးလုံးတဲ့၅ခန်းနေရှိတယ်ခင်ဗျာကျွန်တော်တို့ဒီတဲ့ကျွဲရဲအုပ်စုဘက်ကကြတော့တို့အဲ့လိုထိန်းချုပ်တာမျိုးလည်းမရှိဘူးကိုယ်ပေါ်ရင်တော့ကျွန်တော်တို့တောင်သူတွေကမိမိယာမီွယ်လေးတွေကိုထွင်ရဲဆိုင်ပြူစားတော့နိုင်တဲ့ထွင်ရဲတော့ရှိတယ်ခင်ဗျာဒါပေမဲ့ကိုယ်ကျွန်တော်တို့ရေတော်ဘက်တို့ကတော့ကြတော့တပ်ပိုင်သိမ့်ပြီးတော့ဟိုပိုးရှမ်းမြေတို့တက်ကပဲစည်းစားချထားပြီးတော့လုပ်ငန်းစားတော့နေတာမျိုးတွေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့စောစောကပြောတဲ့ဒီရေလာတဲ့လမ်းကြောင်းတွေပိတ်ထားတဲ့အတွက်စိုက်ပျိုးရေးကိုလည်းအချိန်မီမဆိုင်နိုင်ဘူးဒီမြေစည်းလွှာတွေခန့်ချောက်တဲ့ပြဿနာတွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးအခက်အခဲတွေကြုံနေရတဲ့အတွက်ကိုတင့်လွင်တို့လိုဒေသခံလယ်သမားတွေအနေနဲ့တနစ်တနစ်မှာဝင်ငွေဘလောက်များထိခိုက်တယ်လဲဝင်ငွေထိခိုက်တာတွေများရှိပါသလားအဲ့ဒီအတွက်ကြောင
့်ဟုတ်ရှိတာပေါ့အများကြီးရှိတာပေါ့ဘယ်လိုပြောမနစ်ပေါင်းကနည်းတော့လေ995ကနေခု2016ဆိုတော့ကျွန်တော်တို့တချို့လေသိန်းခံတဲ့တောင်သူတွေကိုတစ်ခုဝါခုပြီးတော့ဟိုစားတော့ရတာတဲ့ဟိုတစ်ခုဝါခုဆိုတာကဟိုလိုပေါ့ဒါလည်းသူများဟိုတစ်ပင်လေးတွေလိုက်ချင်းချင်းလေးတွေရောင်းစားရတဲ့ဘဝတော်ရောက်သွားတဲ့တောင်သူတွေကကျွန်တော်တို့အလုံးအုပ်စုဘက်မှာတော်တော်များများရှိတယ်ခင်ဗျ
ကိုတင်းလင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျအခုလိုရှင်းပြပေးတာလေ
ဟုတ်ကဲ့ခင်ဗျကျေးဇူးပါပဲခင်ဗျ
အဲ့တော့စီဝိုင်းကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုတဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါကိုအောင်နဲ့တူမတ်စုမုံကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
အခုတစ်ပတ်အစီအစဉ်ကိုတော့ဇူလိုင်လ4ရက်နေ့မှာကြာရောက်တဲ့အမေရိကန်ပြည်တော်စုရဲ့လွတ်လပ်ရေးနေ့အကြောင်းနဲ့စလိုက်ရအောင်ပါမတ်စုမုံရေ
ဒီနေ့ကျင်းပမယ့်လွတ်လပ်ရေးနေ့အကြောင်းမတင်ပြခင်မှာလွတ်လပ်ရေးနေ့ဘယ်လိုပေါ်ပေါက်လာသလဲဆိုတဲ့အကြောင်းကိုလည်းအရင်ဆုံးပြောပြပေးပါလားကိုအောင်အောင
်ကောင်းပါပြီဗျာ1986ခုနှစ်ဇူလိုင်လ4ရက်နေ့မှာဒီမြောက်အမေရိကမှာရှိတဲ့ Britain Colony နယ်မြေ73ခုကနေလွတ်လပ်ရေးကြေညာစာတမ်းကိုလက်မှတ်ရေးထိုးခဲ့ပါတယ်အင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်မှာဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ Virginia ပြည်နယ်ကအသက်32နှစ်အရွယ် Thomas Jefferson ပဲဖြစ်ပါတယ်
ဟုတ်ပါတယ်အဲ့ဒီကြေညာချက်ထဲမှာဗြိတိန်ရဲ့တတိယမြောက် George ဘုရင်အပေါ်စန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါဝင်တယ်လို့သိရတယ်နော်ကိုအောင
်ဟုတ်ပါတယ်ဗျာတကယ်တော့လဲလော့ဂဒန်ဆိုတာတိတ်အလှည့်အပြောင်းတွေများလာတယ်လို့ပြောရမှာပါလွတ်လပ်ရေးမရခင်ကာလတွေမှာဒီကိုလိုနီနေမြေမှာနေထိုင်ကြသူတွေဟာတတိယမြောက် George ဘုရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလုပ်ခေါင်းလောင်းတွေတီးမိဘုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘုရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီ George ဘုရင်ရဲ့အခေါင်းပုံကိုမီးရှို့ပြီးတော့တောင်အောင်ပွဲခံခဲ့ကြတယ်ဆိုပဲဗျ
ဟုတ်တယ်နော်လူလူတွေရဲ့ဆန္ဒနဲ့စန့်ကျင်ပြီးတော့အုပ်စိုးခဲ့တဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကိုအောင်ရဲ့
သိဟုတ်တာပေါ့ဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြားရင်းပျော်ပဲရှင်ပွဲတွေဆင်နွှဲကြချီတက်ပွဲတွေနဲ့အမြောက်တွေပြဖောက်ပြီးတော့လဲကြိုဆိုခဲ့ကြပါတယ်Philadelphia မြို့မှာဆိုရင်ဒီပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်။အဲ့ဒီအချိန်ကဒီလက်နက်ကင်တပ်တွေရဲ့အကြီးအကဲ George Washington ကလည်း1988ခုနှစ်မှာကြာရောက်တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အနေနဲ့တပ်ဖွဲ့ဝင်တွေကိုပုံမှန်ပေးနေကြအရက်ပမာဏထက်နှစ်စာတိုးပြီးတော့ထုတ်ပေးခဲ့တယ်ဆိုပဲဗျ။
အဲ့ဒီနောက်မှာတော့1982ခုနှစ်မှာ Massachusetts ပြည်နယ်ကနေပြီးတော့ဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလက်ရဲ့အဖြစ်နဲ့တရားဝင်သတ်မှတ်ခဲ့ပါတယ်။1832ခုနှစ်မှာတော့ဗြိတိန်နဲ့ American စစ်ပွဲနောက်ပိုင်းကာလတွေမှာလွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုပြီးတော့များလာပါတယ်။1890ခုနှစ်အရောက်မှာတော့ American လွှတ်တော်ကနေဇူလိုင်လ4ရက်နေ့ကိုပြည်ထောင်စုအားလက်ရဲ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်တဲ့။1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လုံအားကရရှိတဲ့အားလက်ရဲ့အဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့တယ်တဲ့ကိုအောင်ရဲ့
။ American တွေရာဒီကာလအလယ်ပိုင်းမှာကြာရောက်တဲ့ဒီလွတ်လပ်ရေးနေ့ဟာမျိုးချစ်ဝါဒရဲ့သင်္ကေတအဖြစ်အမျိုးသားရေးအရာရောအရေးပါတဲ့နေရာမှာဆက်ရှိနေပြီး19ရာစုနောက်ပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနေ့ကိုရောက်တိုင်းပျော်ပွဲရွှင်ပွဲတွေကျင်းပသလိုမိသားစုမိတ်ဆွေတွေလည်းတွေ့ဆုံပြီးတော့စားတောက်ပွဲပျော်ပွဲစားတွေပြုလုပ်ကြပါတယ်။အမေရိကန်အနောက်လေပိုင်းဒေသက Wisconsin ပြည်နယ် Milwaukee မြို့ကမြန်မာမိသားစုတွေဒီဇူလိုင်လ4ရက်လွတ်လပ်ရေးနေ့မှာဘာတွေလုပ်မလဲဆိုတာကိုတော့ကိုဖေတောင်းကအခုလိုပြောပါတယ်
။အများသိတဲ့အတိုင်းဒီဇူလိုင်4ရက်နေ့ကဒီအမေရိကန်နိုင်ငံမှာလွတ်လပ်ရေးနေ့ဖြစ်ပြီးကျွန်တော်တို့တနိုင်ငံလုံးတက်ဆိုင်ရအစိုးရတွေအားလုံးကကြည့်ပြပြီးတော့ပတ်ဆက်အများကြီးကုန်ခံပြီးတော့တခန်းတနားနဲ့ဂုံပြူးချင်းမှကြားရလေ di ala balu le so tu lo American ni ye tu lo ye ho tu cho ma khan ne new chisa di man ni naw bi ma taya au chou nai che khan lo shi ye ma hou ma khan sai ne pyan ton hlan ame so le ai ma chaw taya tatti shi bo so le sai dan de ho tu lo ye new set de a mwe pe jin lo ai yu ye che ne chin ba da lo pyo nai ne pyo ma bo na a lo bae chano lo dilo yu ye che de ne hne tai chin ba de ai American lo lai ni ma chano lo west coast sim pi ne ma shi le Milwaukee new ni ni twa ya ประมาณ nangan dare along are ai pwae ma tu lo ye tu chaw ma khan ne myu che sait de go chano lo gung pyu de a ni ne a pe de a ni ne chano lo ko dai la ai sait dat de go pyan bi upgrade lo moment ne a ni ne di America ma shi de lu ngai de along ne chano lo pi ne ma shi de lu ngai de along ne tiao lo le second ne a ni ne chano lo pa win sin nwe da de phit par de
American ပြည်တော်စုမှာအရေးပါတဲ့စာတမ်းနှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ပဲဖြစ်ပါတယ်။မြို့တော် Washington DC မှာရှိတဲ့အမျိုးသားမော်ကွန်းတိုင်မှာလည်းပြသထားပါတယ်။ Thomas Jefferson လက်ရင်းနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းမူပွားတစ်ခုကို New York ကဗဟိုစာကြီးတိုင်မှာလည်းပြသထားပါတယ်။တမိုင်းမှာအရေးပါတဲ့ဒီစာတမ်းကို American အများပြလာရောက်ကြည့်ရှုကြပြီးတော့မျက်ဝါးထင်ထင်မြင်တွေ့ခွင့်ရတဲ့အတွက်လည်းဂုဏ်ယူကြတာပါ။တကယ်တော့ဒီလွတ်လပ်ရေးကြေညာစာတမ်းကို Jefferson ကရေးတယ်လို့ဆိုပေမဲ့ပြင်ဆင်မှုတွေလည်းရှိခဲ့ပါတယ်တဲ့ကိုအောင်ရဲ့
Thomas Jefferson ကဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့ပြီးတော့ဒီစာသားအချို့ကိုတော့မြင့်တက်ထားပါတယ်ဒီနောက်ဆုံးအပိသက်ရေးသားတဲ့ကြေညာစာတမ်းမှာကအဲ့ဒီစာသားတွေမပါတော့တဲ့အတွက်သူအတော်လေးစိတ်မကောင်းဖြစ်တယ်လို့လည်းသိရပါတယ်ဒီတောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ့်တဲ့အနေနဲ့ကျွန်းကုန်ကူးမှုနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့စာသားတချို့ကိုလည်းဒီကြေညာစာတမ်းကနေပယ်ဖျက်ထားခဲ့ပါတယ်
အဲ့ဒီနေရာနဲ့မလန်းမကန်းကစာကြည့်လိုက်မှာတော့ရှားပါတဲ့မူရင်းမိတ်တူ The Spar Spangled Banner နိုင်ငံတော်သချင်းစာသားကိုပြသထားပါတယ်။ဒီသချင်းရဲ့မူရင်းမိတ်တူက17ဆောင်ပဲရှိတာပါ။အဲ့ဒီသချင်းစာသားတွေကတော့1814ခုနှစ်အတွင်း Francis Scott Key ရေးသားတဲ့ကြံရဲကစာသားတွေပါ။ American ရဲ့နိုင်ငံတော်သချင်းအဖြစ်1932ခုနှစ်မှာသတ်မှတ်ပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအချိန်ကနေစလို့ဇူလိုင်လ4ရက်နေ့ရောက်တိုင်းနိုင်ငံတော်ဝန်မှာနိုင်ငံတော်အလံတွေကိုလွှင့်ထူကြပြီး The Star Spangled Banner တချင်းကိုနေရာတော်တော်များများမှာကြားနိုင်ပါတယ်ရှင
်
စင်နေတိုင်းဇူလိုင်လ4ရက်နေ့ရောက်တိုင်းဒီအမေရိကန်နိုင်ငံတဝိုင်းကမြို့ကြီးတွေမှာမီးရှူးမီးပန်းပစ်ပေါက်ပြီးတော့ဂုံပြူကြသလိုမြို့တော်ဝါရှင်တန် DC မှာဆိုရင်လဲလွတ်လပ်ရေးနေ့ကိုဂုံပြူတဲ့ဂီတဖျော်ဖြေပွဲတွေနောက်ဒီပရိတ်စီတန်းလှည့်လည်ပွဲတွေနဲ့အထူးစီကားလာပါတယ်ခင်ဗျာ
ဒါတော့ကုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လွင်အမေရိကန်တခွင်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကိုပိုင်အုပ်ချုပ်တဲ့အစိုးရဆိုတာဟာပြည်သူတွေအတွက်လိုအပ်တဲ့ခန္ဓာအလုံးကိုတခြားအစ်မင်အာဏာပိုင်တရားရဲ့လွှမ်းမိုးမှုမရှိဘဲကိုကိုယ်တိုင်ထိန်းချုပ်နိုင်တဲ့အစိုးရတည်းဖြစ်ပြီးဒါဟာအမေရိကန်နိုင်ငံသားတွေရဲ့အဓိကစံတမိုးတည်းဖြစ်ပါတယ်။ဒါအပြင်လွန်ခဲ့တဲ့နှစ်ပေါင်း238နှစ်တုန်းကလက်မှတ်ရေးထိုးခဲ့တဲ့လွတ်လပ်ရေးကြေညာစာတမ်းရဲ့အနှစ်သာရလည်းဖြစ်တာမို့ဒီနေ့ကိုလွတ်လပ်ရေးအောင်ပွဲနေ့ဖြစ်နေကျင်းပကြတာပါ Mula jinya serangku yita kedu Thomas Jefferson ga. Kubain ucho mu suraha. Payata kene tabawa dea ni amari auma. Ludarain dandu nimia mune. Lamu mu mashire. Tija yeti mutia shia melu yita kebare. Di etri kone echiga asa onguro. Lulwene yala geram hopabu. American nanga yet the mite sama. The chan nanga drine. Take that yin sai muri. Jung drigay at the loo. Baho asuya ye. Change out murine. American nangan tari gorain. Di asuya de puesi yitre. Through chinin jama. And yin poga jara pipare. Dabi me. Di jinya seranga. Nangan ta nanga. Yishi di rambune. Di twa la bote. Move on chabi like that pitalo. Gabata loa male. A laru lulay ya bote. Juban lo shamuri. Pila ziraba. Britain and Mia America time machine to your colony nang and lirija, but also separate sabi picketonga. A good old teacher, yetinine, nang and dead the nanga, porton la melo, dreamy duga, machine the lago shavare. Diberry a bientan pipwane rongale, colony nang and liriha, a dog a lego, a gogo biabia pianirello, the mind to de di riga, madan tinga jabare. Daddy a jane separate pipwa la jane lao jama. Britain and a quetra portrait, Lula Visurago, Jungi Lajadalo, Ditatia Jengabe, British Ochomu, Alma, Sepi, Nilo Durine, Go Lopi, Go Midazuneco, Dija, Yeti Ludure, Guedo Jara Pipare, Tanconia Conasa Chalcone, Jolila Leonima, Lula Yejina Zarango, Lemma Yedu Jadu, Nazet Chavioga, Lula Yetre, Parmauzo, Maybe Gajara Pipare, Dago Pidurega, Tauca, Dipu Gajadalo, Di yeti jene chamate, a chigan muara ribo mudibi, a soya deca, ocho bodre, the board to get jaraba. Dilu lo sangera dre, digin a lula in nego, jimpara pipi, daha, American nang and hari drepe, kanza aram hope, nang and dom yamagale, thru nang and re, poesibo chigan ubri redema, tedwin, yiswe, get jarab pipare, dabien, nang and gaga, a think mature, luque a genias ramaba. Ted Dwimpy, let it chintown la jaramo. Dini tagani, lula y nego, ludari dre, unwaken any denipi, jimpa jarapi bari.
Megan soya at the bottom, you nego, timbialo, pibabi.
Torashino nothing yaragaro, American soya at the bottom, and me napi video, bue, avam hojo, a tp abare. Viewing American Tangani, a human nepet, totally being at Naiza season, Omination, Iani Kuna, it landed with a such a second and necessarily one, it being Levy or totally and beat on my paper. A good view in Yama Vinci, in Anime Nepet, Tolin Jadim Jagama, Pisonova, Jashi, Chiman, and Gadri, and Jinjago, Masumia, Mugina, Bivali Mekma.
Saudi Arabia Nanga, Medina Muga, Islam Bada, when you dread Bada, Ya, Tomia Sonia, the Kupje De, Prophet Mosque Belie Pinga Sisi Gema, a thing and Bonque du Dioga, Pauque, Daikai Kebare, Daikai du Tema Win Hang out, Dasi Gejare, Lunyo Yashi, Lee out, they so get a pie, Naya, Tiga, Dayaga, Elo, Saudi Bide, Wujitanaga, Piovare. Malaysia Nanga Maro, Big Ed, the Dimbadonga, Nightclub, the Kuma, Labia Bone, Daikai Kaya Muha, I asked the Dujari, let's have Piedelo, Malaysia, and Avenuga, Deep U Library. Did I come near Badalo, Pansi, Kanaya, Duniago, Daya, Nyonjamuri, Lo, Beni, Duha? The Malaysia, I asked Daikai, the Malu, Tijadu, Mohammed, Wendi, Mohammed, Jedi, Piedelo, Jejo, Gatin, and Aniga, the Nizashin, and Mapio Javare. Malaysia, Mibo, Ma, Daikai, Poetra, said Dujari, Josanira, Goji, Miao, Shigebiro, a Kutakaro, I asked Rebecca, Patamazon, Aumi, Daikai, Nangabo, Yarelo, Malaysia, Dawin, Shidriga, Piovare. American be down to the one maro lula in it canary go jimbani bare. Amyro miakem yema, Tamara Obama ne midazuga, Semura midazuri dread lo bime, barbecue puego, Moyualu piala yabime, Amyro emaro, diso piobi wearing go lula in it canago, the acu, a tanwinis in mawe jimbani bare. American Semuran we go Jesu dinjang, Tamara Obama ga, Pioja biro, Amyrorega puego sagiraba. Majagi male, Washington Muroga, the Amuda, Yakim Yama, Mishumiban, Ripia Pabiro, Nea Lizzy, Jamia, America, Lula in it, Tay Mago, Sinweja, Mapi Parish.
No, so young and got the ring, Jingo, Masumiamo, Jinia Dora Pipare, Gumunet, Sisin Tolo Yimuga, Kuzo, and Pipido, Damman Sayan, Engineer Garo, Juna coming, Pipare. Viewego nothing at a great Jesu to Tinsibare, Totasiman at the Guamima, Pitu Pitamia, Alan Shunan, Chami Javazi, General Samu Wakna. Thank you.
This program has come to you from the Voice of America, Washington.